Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်2018ခုနှစ်ဇန်နဝါရီလ19ရက်တောက်ကြနေ့ညပိုင်း9နိုင်ကနေ10နိုင်ထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925နဲ့30နှစ်တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်အစိုးရလုပ်ငန်းတွေရပ်ဆိုင်းမဲ့ခြေနေကိုရှောင်ရှားဖို့ကြိုးစားတဲ့အနေနဲ့ဗန်နိုင်းတုံးစီဥပဒေမူကြမ်းတစ်ချက်ကိုထပ်လွှတ်တော်မှာဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်။အခန့်ပြင်းနဲ့မြောက်ပိုင်းကနေရိုဟင်ဂျာရဲ့ဆက်လက်ထွက်ပြေးနေဆဲဖြစ်တဲ့အကြောင်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေကပြောပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့အတူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေအပြီးမှာတော့ကင်းနီလူငယ်သမဂ္ဂအဖွဲ့ဝင်၅ဦးစီးရင်ချက်အတွက်ဆန္ဒဖော်ထုတ်တဲ့သူတွေပုံမှန်19နဲ့တရားစွဲဆိုခံရတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
ပါလို့လေဆိုတော့ဒီကအပြင်ဆွဲပြီးတော့အလိုလေလိုလိုမရဘူး။အဲဒီမှာသွားလို့မရတာငန်းလာတော့ရှိနေပြန်ဘူး။
မောင်တော်ဒေတာခန်ဦးလာထုံပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်ဒါအပြင်တောင်ကိုရီးယားရောက်တရားမဝင်မြန်မာအလုပ်သမားတွေဖမ်းဆီးခံရတဲ့အကြောင်းတခါအမေရိကန်နဲ့ရုရှားနိုင်ငံဆက်ဆံရေးဆန်ရနောက်ဆုံးအခြေအနေကိုလည်းတင်ပြပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်ဗန်နိုင်းစီမံရေးနဲ့ပတ်သက်လို့သဘောတူညီမှုမရနိုင်တဲ့အတွက်အမေရိကန်ဆွေရလုပ်ငန်းတွေညတကောင်ချိန်ကစလို့ရက်ဆိုင်ထားမဲ့ခြေနေကိုရှောင်ရှားနိုင်မှုကြိုးစားတဲ့အနေနဲ့အောက်လွှတ်တော်ကတည်ပြုလိုက်တဲ့ဗန်နိုင်းအသုံးစရဥပဒေမူကြမ်းကိုထက်လွှတ်တော်မှဆွေးနွေးမှာဖြစ်ပါတယ်ဥပဒေမူကြမ်းကိုအတိမပြုတ်နိုင်ခဲ့ရင်လွှတ်တော်ရင်းကလူနည်းစုဒီမိုကရက်တီရဲ့တာဝန်သာဖြစ်ကြောင်းလဲအောက်လွှတ်တော်အုတ်တာပေါ်ရယန်ကဒီကနေ့ထက်လွှတ်တော်မှမဆွေးနွေးခင်မှာပဲပြစ်တင်ပြောဆိုလိုက်တာပါဆွေရရဲ့လုပ်ငန်းတွေဆက်လက်လက်ပတ်နိုင်ရေးကိုအဟန့်အတားလုပ်နေတာဟာထက်လွှတ်တော်ကဒီမိုကရက်တီသာဖြစ်ကြပြီးအစိုးရရန်နေရရတ်တက်မှုပဲဖြစ်ဖြစ်ဆက်လက်လက်ပတ်ဖို့ပဲဖြစ်ဖြစ်ဒီမိုကရက်ကိုယ်စားလှယ်ဒီမှာတော့လုံးဝတာဝန်ရှိတယ်ဆိုတော့ကိုအမေရိကန်လူထုနားလည်စေလို့ကြောင့်လွတ်တော်ဥထာကပြောဆိုခဲ့တာပါ Republican တွေရဲ့ဆွဆွဲချက်တွေကိုတော့ Democrat တွေကပယ်ချခဲ့ကြပါတယ် Democrat အောက်လွှတ်တော်အမတ် Adam Schiff ကတော့စစ်ဆန်ညီနိုင်လို့မရနိုင်ပဲဖြစ်နေရတဲ့အဓိကပြဿနာဟာသဘောထားအမျိုးမျိုးပြောင်းလဲနေတဲ့သမ္မတ Donald Trump ရဲ့ဖြစ်ကြောင်းနဲ့သမ္မတရဲ့နဲ့ Republican Party ရင်းကအမာခံနေချာဆက်သွယ်ညီနိုင်မှုလည်းမရှိတဲ့အကြောင်းပြောဆိုခဲ့တာပါလည်းလုံးမှာတော့လွတ်တော်ကိုယ်စားလှယ်အနေနဲ့လုံနေတာကတလားဆာယာယီ3စီတတ်မှတ်ပြတ်ထန်းအောင်ညှိနှိုင်းမှုနဲ့ဒေါက်တာတီကတော့ဗန်နိုင်း3စီအတွက်သဘောတူညီမှုမရမချင်းအစိုးရရဲ့လုပ်ငန်းတွေကိုရပ်ဆိုင်ထားဖို့ဖြစ်ပါတယ်။ယာယီ3စီတတ်မှတ်ဖို့မဲခွဲရမှာ Republican အနေနဲ့လုံလောက်တဲ့မဲတွေရဖို့အခက်အခဲရှိနိုင်ပေမဲ့လည်းအတည်ပြုနိုင်ခဲ့မယ်ဆိုရင်တော့2018ဗန်နာနှစ်အတွက်အ3စီကိုဆွေးနွေးညှိနှိုင်းမှုတလားချိန်ထပ်ရမှာဖြစ်ပါတယ်။
American သူသမ္မတ Mike Pence အရှေ့အလဲပိုင်းဒေသကိုဒီကနေ့ပဲခရီးထွက်မှာပါ။ Jerusalem ကို Israel နိုင်ငံရဲ့မြို့တော်ဖြစ်တည်ယဝင်အသိမှတ်ပြုဖို့ American သမ္မတ Donald Trump ကကြေညာခဲ့ရကဝေဖန်မှုတွေထွက်ပေါ်ခဲ့တဲ့နောက်ပထမဆုံးအကြိမ်ဖြစ် American အစိုးရရဲ့ထိတ်တန့်ကောင်းဆောင်သူဒေသရင်းကိုသွားရောက်မှခီးစင်လည်းဖြစ်ပါတယ်။သမ္မတ Trump ကတော့ Tel Aviv မြို့မှာရှိတဲ့ American တာဝန်ကိုပြောင်းရွှေ့ဖို့လည်းကြေညာထားတာပါ။သမ္မတ Trump ရဲ့ကြေညာချက်နဲ့နောက်ဆက်တွဲ Palestine တွေရဲ့ဆန္ဒပြပွဲတွေနဲ့ကမ္ဘာ့တဝန်းကကန့်ကွက်မှုတွေလည်းအကြီးအကျယ်ကြုံခဲ့ရပါတယ်။သူသမ္မတ Pence ရဲ့လက်ရက်ကြားခီးစင်အစမှာတော့ Egypt နဲ့ Jordan နိုင်ငံတို့ကိုတွဲရောက်မှဖြစ်ပြီးတိနောက်မှာတော့ Israel ကိုခီးဆက်မှာပါ။ Evangeli Christian ဘာသာဝင်သူသမ္မတရဲ့ခီးစင်ကို Israel ကိုသဘောကျကြတဲ့ Evangeli Christian ဘာသာဝင်တွေကတော့ကြိုက်ကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ခီးစင်အတွင်း Palestine ကောင်းဆောင်တွေနဲ့တော့တွေ့ဆုံမှာမဟုတ်ပါဘူး။သူသမ္မတရဲ့ခီးစင်ကိုအစောပိုင်းမှာတော့ December လတဲ့စီစဉ်ထားခဲ့ပေမဲ့ Jerusalem ကို Israel ရဲ့မြို့တော်အဖြစ်တရားဝင်အသိမှတ်ပြုကြောင်းသမ္မတရဲ့ကြေညာချက်ကြောင့်ရွှေ့ဆိုင်းခဲ့ရတာပါ။
ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကအမေရိကန်တန်ယုံသည့်ဖွံ့ဖြိုးရေးမတက်ရောက်ဖို့သမ္မတဒေါ်နယ်ထရန့်ကြီးညာပြီးသတင်းတစ်ပတ်အကြာမှာပဲတန်ယုံကိုတွားရောက်လည်ပတ်ဖို့မျှော်လင့်ထားကြောင်းနိုင်ငံဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်။ရှေ့ကျဥရောပခီးစဉ်အစဖြစ်ဝန်ကြီးတီလာဆန်တနင်္ဂနွေနေ့လန်ဒန်ကိုတွားရောက်မှာပါ။ဒါပေမဲ့လည်းတန်ယုံသည့်ကိုဖက်ချုပ်ဖြတ်ဖွင့်လှစ်တာမျိုးလိုတရားဝင်ခန်းနာကျင်းပမှာမဟုတ်ကြောင်းလည်းနိုင်ငံဝန်ကြီးဌာနပြောခွင့်ရကပြောဆိုထားပါတယ်။လန်ဒန်မှာရောက်နေစဉ်အမေရိကန်နိုင်ငံဝန်ကြီးကဗြိတိန်နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနိုင်ငံစလုံးအတွက်ကမ္ဘာတဝန်းကစိုးရိမ်စရာကိစ္စရပ်တွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။သမ္မတထရန့်ကတော့လန်ဒန်ကိုသွားမဲ့အစီအစဉ်ကိုဖြတ်လိုက်ကြောင်းပြီးခဲ့တဲ့တောက်ကြနေ့မှာပဲကြေညာထားတာပါလန်ဒန်မှာအကောင်းဆုံးနေရာအကောင်းဆုံးတန်ရုံတော့ဖြစ်ကောင်းဖြစ်နိုင်တဲ့အမေရိကန်တန်ရုံကိုသမ္မတဟောင်းဘရက်အိုဘားမားလက်ထက်တုန်းကဈေးပေါပေါနဲ့ခြောက်ရောင်းပြီးနေရာတစ်မှာဒေါ်လာ1.2 ဘီလီယံအကုန်ကျခံပြီးစောက်ထားတဲ့တန်ရုံတစ်ကိုဖဲချုပ်ဖြတ်ဖွင့်လင်းမပေးချင်တာကြောင့်အစီအစဉ်ကိုဖြတ်ရတာဖြစ်ကြောင်းလည်းသမ္မတထရန့်ကပြောဆိုထားတာဖြစ်ပါတယ်တကယ်တော့တန်ရုံကိုရောင်းချဖို့သမ္မတဟောင်းအိုဘားမားမတိုင်ခင်သမ္မတဖြစ်တာဝန်ယူခဲ့တဲ့ George W. Bush လက်ထက်မှာဆုံးဖြတ်ခဲ့တာဖြစ်ပြီးလုံခြုံရေးအတွက်စိုးရိမ်မှုတွေကြောင့်ပြောင်းရွှေ့ဖို့စီစဉ်ခဲ့တာလို့လည်းသတင်းတွေကဖော်ပြခဲ့ကြတာပါ ယောဘခီးစဉ်ဒစိတပိုင်းဖြင့်ဝန်ကြီးတီလာဆန်ရှစ်စင်းပိုင်အင်ကာနေပြည်သူနိုင်ငံကိုတွောက်ပြီးအစိုးရတောင်းရှိသူတွေနဲ့တွေ့ဆုံမှာဖြစ်သလိုဒီနောက်မှာတော့ဆွစ်ဇာလန်နိုင်ငံကိုခီးဆက်ပြီးဒါဗော့စ်မြို့မှာကျင်းပမယ့်2018ကမ္ဘာစီးပွားရေးနီနော့ဖလေဘောကိုလည်းတက်ရောက်မှာဖြစ်ပါတယ်
အာဖရိကနိုင်ငံတွေကိုမစင်တွင်တဲ့ကနိုင်ငံတွေဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ခန်းတိုင်းပြောဆိုခဲ့တဲ့ဆိုတဲ့မချက်စကားအပေါ်ပြောဆိုဆွေးနွေးဖို့ကုလသမဂ္ဂဆိုင်ရာအာဖရိကန်သံအမတ်တွေကကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်နီကီဟေလီနဲ့တွေ့ဆုံခဲ့ကြပါတယ်။သမ္မတထရမ့်ကပြောဆိုခဲ့တယ်လို့ဆိုတဲ့အဲဒီမချက်စကားကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲအချင်းနေရီပေါ်နီကီဟေလီကစိတ်မကောင်းဖြစ်ကြောင်းအမေရိကန်နိုင်ငံပေါင်း54နိုင်ငံတို့ရဲ့ကောင်းဆောင်လက်ဖြစ်အီကွေဒေါ်ဂါနီယာနိုင်ငံရဲ့ကုလဆိုင်ရာသံအမတ်လည်းဖြစ်တဲ့အနာတိုလီယိုဒေါင်အမ်ဘာကပြောပါတယ်။သမ္မတထရမ့်ရဲ့မချက်စကားဟာရိုင်းဆိုင်ပြီးတော့လူမျိုးခြားကိုနှိမ်ချတဲ့သတိတွေကိုမနှက်တဲ့စကားဖြစ်တယ်လို့အာဖရန်အုပ်စုကပြည်ခရဲတပတ်ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာပြောဆိုထားပြီးအဲ့ဒီမတ်ချက်ကိုပြန်ရုပ်သိမ်းဖို့နဲ့တောင်းမစကားပြောချဖို့တောင်းဆိုထားတာပါ။အီသီယိုးပီးယားနိုင်ငံမြို့တော်အဒစ်အဘဘာမှာဇန်နဝါရီလ28ရက်နေ့29ရက်နေ့မှာကျင်းပမယ့်အာဖရိကန်ကောင်းဆောင်များထိပ်သီးညှိနှိုင်းခန်းကိုတမနာထရမ့်အနေနဲ့ဒီသတင်းစကားပေးဖို့နီကီဟေလီနဲ့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့တမန်အတော်များများကအကြံပြုတိုက်တွန်းခဲ့ကြပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်တင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒီကြောပြန်ပြည်ကတိဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတွေဆက်လက်ထွက်ပြေးနေစေဖြစ်ကြောင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးရှစ်သတင်းပိုင်အင်္ဂါနေ့ကဆက်လို့မြန်မာနိုင်ငံကပြန်လည်လက်ခံရေးနှစ်နိုင်ငံကြားဒီသတင်းပတ်ထဲလက်မှတ်ရေးထိုးသဘောတူထားပေမဲ့လည်းဆက်လက်ထွက်ပြေးနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ပြီးခဲ့တဲ့နှစ်ရက်အတွင်းမှာပဲနေဆက်ကနေရိုဟင်ဂျာတရားကြောထပ်မံရောက်ရှိလာကြောင်းဘင်္ဂလားဒေ့ရှ်ဒေသခံအာဏာပိုင်တွေကိုကိုးကားပြီးသတင်းတွေဖော်ပြနေကြတာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလွန်ရွေးကင်းစကန်30လောက်ကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSC ဆွေးအုပ်စုကိုလွန်ရွေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းရာကနောက်ဆက်တွဲဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းကျော်ရှိကြောင်းကုလသမဂ္ဂကခန့်မှန်းထားတာပါ။ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစစ်ဆေးပြီးတနေ့ကို3000နုန်းနဲ့နှစ်နှစ်အတွင်းပြန်လည်လက်ခံဖို့လဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေဒီသတင်းမှာအစောပိုင်းမှာပဲသဘောတူထားတာဖြစ်ပါတယ်။ဒါပေမဲ့လည်းနေရရင်ပြန်ရေးအစီအစဉ်ပေါ်ဒုက္ခသည်တွေနဲ့လူခွင့်ရေးကုလသမဂ္ဂလူခွင့်ရေးဖော်ဝင်တွေကလည်းဒုက္ခနေစိုးရိမ်တဲ့သဘောထားတွေကိုပြောဆိုနေကြတာပါ။မြန်မာဆွေးနွေးတော့ဒုက္ခသည်တွေကမွတ်စလင်နဲ့ဟိန္ဒူ1200ရောက်ကိုပြန်လည်လက်ခံမဲ့ပထမတော့မှာထည့်သွင်းမှုဘင်္ဂလားဒေ့ရှ်ကိုအဆိုပြုထားတာပါ။ကုလသမဂ္ဂကတော့ဒုက္ခသည်တွေအနေနဲ့နေရပြန်ရမှာကိုယ်သဘောဆန္ဒအတန်းဖြစ်ဖို့ဘေးကင်းလုံခြုံမှုရှိဖို့လည်းတိုက်တွန်းပြောဆိုထားပါတယ်။
ကိုယ်ဝန်ဖျက်ချမှုကိုဆန့်ကျင်ရေးအသက်ရှင်သန်ခွင့်ကိုအားပေးတဲ့အနေနဲ့ဝါရှင်တန်မြို့တော်မှာကျင်းပမဲ့55ကြိမ်မြောက်နှစ်ပတ်လည်ချီတက်ပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီကနေ့မှာပဲအိမ်မီရောကနေဂျိုရူကတဆင်မိန့်ခွန်းပြောကြားမှာပါ။1989ခုနှစ်ကသမ္မတရော်နယ်ရီဂန်လက်ထက်ကတကြိမ်2003နဲ့2004ခုနှစ်တွေတုန်းကသမ္မတဂျော့ဂျ်ဒဗလျူဘုရှ်လက်ထက်ကမိန့်ခွန်းတွေပြည့်ရင်သမ္မတထရမ့်မှာတတိယမြောက်မိန့်ခွန်းပြောကြားသူလည်းဖြစ်ပါတယ်။ကိုယ်ဝန်ဖျက်ချမှုကိုလက်မခံသူတွေကတော့သူတို့လှုပ်ရှားမှုကိုသမ္မတထရမ့်အစိုးရကထောက်ခံအားပေးပြီးတတိတာဖျက်ချတဲ့လုပ်ရက်တွေကိုတားမြစ်တဲ့အစီအမံတွေချမှတ်ဖို့လည်းမျှော်လင့်နေကြတာပါအမေရိကန်အသက်ရှင်တန်ခွင့်လှုပ်ရှားမှုကော်မတီဥက္ကဋ္ဌကယ်ရိုတာဘီယက်ကလည်းကလင်းငယ်ရီကိုဥပဒေကြောင်းအရအကာအကွယ်ပေးနိုင်အောင်ကြိုးပမ်းနေကြောင်းပြောဆိုခဲ့ပါတယ်ဒီကနေ့တောက်ကြနေဟာဆိုရင်အမေရိကန်ပြည်ထောင်စုမှာကိုပွန်ဖျက်ချခွင့်ကိုတရားဝင်ခွင့်ပြုဖို့တရားရုံးချုပ်ကဆုံးမြတ်ခဲ့တဲ့55နှစ်မြောက်နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်တရားရုံးချုပ်ဆုံးမြတ်ချက်ကိုထောက်ခံသူဦးဖြစ်တဲ့လူများစုအမျိုးသမီးရာဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌအယ်လီနော့စမီလ်ကတော့ကိုဆန္ဒနဲ့ဆန့်ကျင်ပြီးတော့ကလေးမွေးဖို့ဖိအားပေးရဟာကယကန်ရှင်တွေအတွက်အခက်အခဲတွေကြုံရနိုင်တယ်လို့ကျမရေးစာဝန်နေရေးနဲ့မိသားစုရေးမှာအနုလက္ခဏာတွေကျုံရနေတယ်လို့ပြောဆိုခဲ့ပါတယ်။အမျိုးသမီးတွေကိုယ်ဝန်ဖျက်ချခွင့်ကိုအားပေးကြောင်းတခါကပြောခဲ့ဘူးတဲ့သမ္မတထရမ့်ကတော့သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးချိန်မှာကိုယ်ဝန်ဖျက်ချသူတွေကိုတနည်းနည်းနဲ့အရေးယူဖို့လိုကြောင်းပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်ပေါ်မှာတော့အသက်ရှင်နန်းခွင့်လှူရှာမှုကော်မတီဥက္ကဋ္ဌရောအမျိုးသမီးရေးရာဖောင်ဒေးရှင်းဥက္ကဋ္ဌတို့ကပါလက်မခံကြောင်းပြောခဲ့ကြပါတယ်။
စင်ပါဝင်နိုင်ငံကအဓိကတက်ခံခေါဆောင်တူဖြစ်တဲ့ Rhine Bennett နဲ့ဇနီးတွေတို့အပြင်နောက်ထပ်လူ3ဦးပါသေဆုံးခဲ့ရတဲ့ရဟယင်ဖြစ်ချက်မှုကိုအမေရိကန်တာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပါတယ်။အမေရိကန်နောက်တောင်ပိုင်းကော်လိုရိုဒိုပြည်နယ်နဲ့ထိစပ်နေတဲ့တောတောင်ထူထပ်တဲ့ New Mexico ပြည်နယ်မှာဗိုလ်ထုံးညကရဟယင်ဖြစ်ချက်ခဲ့တာဖြစ်ကြောင်းရဲတပ်ဖွဲ့ကပြောဆိုထားတာပါ။ရဟယင်ဖြစ်ချက်ရမှာဒဏ်ရာရရှိပြီးလွတ်မြောက်လာသူတူကတော့အကူအညီတောင်းခံနိုင်ခဲ့ပါတယ်။စင်ပါဝေတက်ခံခေါဆောင် Bennett နဲ့ဇနီးဖြစ်သူတို့ New Mexico ပြည်နယ်မှာရရှိနေတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး အသက်60အရွယ်ဘယ်နဲ့ဟာစင်းရဲသားလူဒန်းစားတွေကိုကူညီပေးနေတဲ့တက်ချွတ်လှူရှားသူတို့ဖြစ်တယ်လို့ဇင်မာဝေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီကိုအပြင်းအထန်ဆန့်ကျင်ခဲ့သူလည်းဖြစ်ပါတယ်။သမ္မတမူဂါဘီကတော့ပြီးခဲ့တဲ့နှစ်ထဲမှာပဲနိုင်ငံရေးအရာဖိအားပေးခံရပြီးရာလူကဖယ်ရှားခံရတာပါ။အတိုက်ခံဒီမိုကရေစီပြောင်းလဲရေးလှူရှားမှု MTC ပါတီကတော့ပါတီရဲ့ဗန်နရေးမှုတာဝန်ယူခဲ့ဘူးသူဗန်နဟာဇင်မာဝေနိုင်ငံမှာဒီမိုကရေစီပြောင်းလဲရေးဖြစ်အောင်ဆွန့်ဆွန့်တမန်ဆောင်ရွက်ခဲ့သူဖြစ်ကြီးညာရက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။လူပြူတူဖြစ်ပေမဲ့ဇင်ဘာဝေနိုင်ငံသားတွေကသူတို့တဲကလူတယောက်ဖြစ်ဒေသခံဘာသာစကားနဲ့ယဉ်ညွတ်ခေါ်ဆိုခံရတဲ့ဘန်နက်ဟာဆင်းရဲတဲ့ကလေးရာထောင်ချီပြီးကြောက်တဲ့နယ်ကိုကူညီနိုင်သူဖြစ်နေတဲ့ဇင်ဘာဝေနိုင်ငံမှာထင်ရှားသူတူဖြစ်ပါတယ်
။ကင်ဆာအမျိုးအစားပေါင်း6ခုကိုတွေးဆပြီးတော့ရှာဖွေဆန္ဒနိုင်ဖို့ကြိုးပမ်းနေတဲ့အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်ကသိပ္ပံပညာရှင်တွေကတိုးတက်မှုတွေရှိလာပြီလို့ပြောဆိုလိုက်ပါတယ်။ဒီထဲမှာလက်ရှိဆန္ဒဖို့အခက်အခဲဆုံးလည်းဖြစ်တည်ဆုံမှုအများဆုံးလည်းဖြစ်တဲ့ကင်ဆာအမျိုးအစားတချို့လည်းပါဝင်ပါတယ်။ကင်ဆာဝေဒနာခံစားနေရတဲ့လူနာပေါင်းတထောင်ကျော်စီကသွေးနမူနာတွေယူပြီးဆန္ဒကြည့်ရမှာ80ရာခိုင်နှုန်းကိုအောင်မြင်စွာဆန္ဒတွေ့ရှိခဲ့တာပါ။ကင်ဆာရှိကြောင်းဆန္ဒသိရှိပြီးသားလူနာတွေကို John Hopkins တက္ကသိုလ်ကသိပ္ပံပညာရှင်တွေကပြန်ပြီးတော့လေ့လာဆန္ဒကြည့်ခဲ့တာဖြစ်ပြီးလူနာတွေခံစားနေရတဲ့ကင်ဆာဆဲလ်တွေကိုမှန်ကန်စွာဆန္ဒတွေ့ရှိလိုက်တယ်လို့ကြာတာပတင်းတွေကထုတ်ဝေလိုက်တဲ့သိပ္ပံပညာစာဆောင်ထဲမှာဖော်ပြထားပါတယ်။တွေ့ထဲမှာပေါ်လိုမျိုးနေတဲ့သတိပြောင်းထားတဲ့မျိုးဗီဇာတွေကင်ဆာနဲ့ဆက်စပ်နေတဲ့ protein တက်တွေကိုရှာဖွေဆန္ဒကြတာပါ။တွေ့ရကြီးတဲ့ကအဲ့ဒီမျိုးဗီဇာတွေနဲ့ protein တက်တွေမပြန့်ပွားခင်မှာရှာဖွေပြီးတော့ကင်ဆာဖြစ်မလာအောင်ကုသနိုင်ရေးသိပ္ပံပညာရှင်တွေကကြိုးပမ်းနေကြတာလည်းဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးကြတာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်နိုင်ငံသဘောတူညီချက်တွေအရဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်သွားသူတွေကိုပြန်လက်ခံဖို့စီစဉ်နေချိန်မှာပဲရခိုင်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုအခုချိန်ထွက်ပြေးလာနေကြတော့မယ်လို့ဘင်္ဂလားအာဏာပိုင်တွေကပြောပါရယ်အဓိကစာဝန်တွေရေအခက်ခဲဖြစ်လာတာကြောင့်ရေလုံခြုံရေးစိုးရိမ်မှုတွေကြောင့်ဘူးဒီတောင်မောင်တော်ရေတစ်တောင်တွေကလူတွေဟာတောတောင်တွေကိုဖျက်ပြီးရေလန်းတွေကနေအတုတ်လိုက်ပြေးနေကြတော့ပဲလို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါရယ်အပြည့်အစုံကိုတော့မဆုမကစူးစီးတင်ပြထားပါရယ်ရှင်
ဟုတ်ပါတယ်ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေကြောင့်အိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုဒုက္ခသည်တွေတိမ့်နေချီထွက်ပြေးတိမ့်ရှောင်သွားခဲ့ကြတာဖြစ်ပါတယ်လာမယ့် January 23ရက်နေ့ကနေစပြီးတော့သူတို့ကိုပြန်လက်ခံမှုနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေစီစဉ်နေကြချိန်မှာပဲအခုသတင်းပတ်အတွင်းမှာကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုအတုတ်လိုက်နှက်မြစ်ကိုဖျက်ကျော်ပြီးထွက်ပြေးလာနေကြတော့မယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်ဘာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုအခုလိုထွက်ပြေးနေကြရတာလဲလို့ရခိုင်မြောက်ပိုင်းမောင်းနှုံးမြို့ကမြို့တကြီးကျေးရွာသားရိုဟင်ဂျာမွတ်စလင်တူဖြစ်တဲ့ဥလာထွန်းကိုမေးကြည့်တော့သူကအခုလိုဖြေပါတယ်
ဟုတ်တယ်လူတွေကအခုတီးတွတ်သွားနေတာကတော့ကျွန်တော်တင်တဲ့သူတွေမှာလူရဲစက်ကတော့အများကြီးရှိတယ်ဒါပေမဲ့အဲ့ဒီကအဓိကအားတွေကိုကျွန်တော် highlight လုပ်ပါမယ်ဒီမှာလူတွေကစားဝတ်နေတိအဆင်မပြေဘူးပြနေဘာလို့လဲဆိုတော့လူတွေကအပြင်ထွက်ပြီးတော့အလိုလေလိုလိုမရဘူးအဲဒီမှာတော့လို့မရတာငားလာတော့ရှိနေပြန်ခုဒီအတိုင်းဆိုရင်လူတွေကအငဲတဲနဲ့ကျုံနိုင်တယ်အဲအဲ့ဒါကြောင့်သူပြင်းနေရတာဖြစ်တယ်နောက်တစ်ခုကအဲထလော့ကပဲရတိတော်နဲ့ဂူပြတော်ဘက်မှာအနာပိုင်တွေကပုံစံတစ်ခုမှသူတို့ကလက်နဲ့တွတ်ကိုင်းတယ်အဲ့မှာဘာရေးထားသလဲဆိုတော့နိုင်ငံတော်ရဲ့ TC ဥပဒေများနဲ့အညီနေတိုင်းပါမယ်ဆိုပြီးတော့အဲ့ပုံစံမှာရေးထားရှိတယ်လူတွေကလည်းအခုဘယ်လိုပြောမလဲအဲ့ဒီလိုလက်နဲ့တွတ်ရတဲ့ဟာတွေကိုဇိုဝေဇိုဝါပြင်းနေတာပေါ့ဒီဟာနဲ့ဘာလို့မလဲဆိုပြီးတော့လေနောက်တစ်ခုက NGC ကိစ္စပေါ့ဒီ NGC မခံရင်ဘာမှသူတို့ကလုပ်ဖို့မဖြစ်ဘူးဒီတော့တပြက်လည်းထော်ထော်လေးကိုပြရသေးပြီးတော့တုတ်ပြနေတယ်လူတွေကလည်းမကန့်ရှင်းဘူးပြီးတော့အဲ့အရင်းနဲ့ဆူရင်ပြီးတော့မှလူတွေဒီလိုသွားနေတာပြင်းတယ်
ဘင်္ဂလားဒေ့ရှ်ဘက်ခြမ်းနတ်မြစ်ကိုကြော်ပြီးပြေးဖို့မွတ်စလင်ဒုက္ခသည်တချို့ငွေမပေးနိုင်လို့တောင်းတနေကြတာလည်းရှိပါတယ်။ရသေးတောင်ဘူဒီတောင်နဲ့မောင်းနော်ဘက်ခြမ်းကမွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုထွက်ပြေးနေကြတဲ့အချိန်ကြုံတွေ့ရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့မောင်းနော်ဒေသခံဦးလာထွန်းကလည်းအခုလိုပြောပြပါတယ်
။သူတို့ဘူဒီတောင်ဘက်ကနေရသေးတောင်ဘက်ကနေမောင်းနော်ဘက်ကိုလာရတာကတော့တော်တော်လေးကိုဒုက္ခရောက်တယ်။သူတို့ကတော်တော်တွေကိုပြဲပြဲလာရတာကိုသူတို့ကဒီအတိုင်းဟိုပုံမှန်လဲအတိုင်းလာလို့မရဘူးဒီအတိုင်းကားလဲအတိုင်းမောင်းတော့ဘူးတိတော်ကားလဲအတိုင်းလာဘူးမဖြစ်ဘူးကျွန်တော်တို့ဝင်ကြတယ်ကိုကြတော့အဲ့တော့သူတို့ကဟိုတော်တော်တွေကိုပြဲပြဲတော့လာရတယ်ဒီဘက်ရောက်လာရင်တော့ဘယ်လိုပြောမလဲသူတို့မှပါလာတဲ့ပတ်စံတွေနဲ့ဟိုဆက်လေပြီးလီငွေကြီးငားကြတာပေါ့ငားပြီးတော့သွားတာပေါ့လူတွေကဘယ်လိုပြောမလဲသူတို့ရဲ့ဘဝတွေလုံချုံမရှိဘူးဆိုရကန်စားနေရပြီးတော့
ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုထွက်ပြေးလာတဲ့ဒုက္ခသည်တွေဟာအခုချိန်ထိဒုက္ခသည်စခန်းတွေကိုအ တုတ်လိုက်ဝင်နေကြတော့ပဲဖြစ်ပြီးသူတို့အတွက်လိုအပ်တဲ့နေထိုင်ရေးဝါးတလဘတ်စားတဲ့အိမ်ဆောင်ပစ္စည်းတွေနဲ့စားနပ်ရိက္ခာတွေထောက်ပံ့ပေးတယ်လို့လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုစစ်ဆေးချက်တွေကိုလည်းကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကဆောင်ရွက်ပေးနေပါတယ်လို့ဘင်္ဂလားဒေ့ရှ်ကော့ဆက်ဘဇာအနီးဘာလူခါလီဒုက္ခတဲ့စခန်းကြီးကိုမျိုးတန်ကပြောပါတယ
်ဟုတ်ကဲ့ကိုကကျင်းပြီးတော့ဘင်္ဂလားဒေ့ရှ်ကိုပြည်ပြည်လေးကလာကြတာရှိပါတယ်အဲ့ဒါဘာကြောင့်လို့ဆိုတော့အဲ့မှာတော့ဆိုရင်စိတ်တွေညပါတယ်ပြီးတော့သူတို့နေဖို့တဲ့ကဲကဲပြောပါတယ်သူတို့မှာလော့ခိုင်လည်းမရှိဘူးဆိုတော့သူကတဲ့ဘက်ကလူတွေဒီဘက်ကိုဖိတ်တက်လာကြတာပါတဲ့ကတော့တကူက NBC အစွဲကတော့ချင်းချောင်းနေရတယ်ကြည့်ပါတယ်အဲ့ဒါကြောင့်မလို့တဲ့ပြေးလိုက်လာကြတာတော့ထင်ပါတယ်ပြေးလာတဲ့လူတို့ဒီဘင်္ဂလားအစွဲကကိုတိလက်ခံနေပါတယ်သူတို့ကိုလက်ခံပြီးတော့ဒီမှာဟိုစကဲမှာနေရချတာပြတာတော့လို့ဆိုရင်အဲ့မှာဒီမှာလွန်ကျဲစိတ်ချဝဒီမှာစစ်တဲကလွန်ကျဲတာဝန်ယူတာရဲဆိုတော့လွန်ကျဲကစိတ်ချလို့ရပါတယ
်အခုချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေမှာနေရရင်ပြန်မှုအတွက်စိုးရိမ်မှုတွေကရှိနေတော့မယ်လို့လည်းကိုမျိုးတန်ကဆက်ပြောပါတယ
်ဘင်္ဂလားဒေ့ရှ်ရဲ့နေဟိုမြန်မာဆရာတို့ရေစုပ်စုတာတဲ့စာချဝတိုက်စီပြင်းမဲ့လို့တော့မချေကတော့ပါပဲဘာကြောင့်လို့ဆိုတော့ဘာအမေခင်ချဲလို့မချေပါဘူးနောက်တော့ကအဲ့မှာတွားပြီးတော့ယာယီစကန်ဆိုတော့အဲ့မှာဆောက်တာတဲ့ယာယီစကန်ဝင်လည်းနေရမျိုးဆိုတော့လို့တော်ကြောက်နေပါတယ်လူဝဲကရရစကဲမှာတော့မမြင်ချင်ပါဘူးပြီးတော့အမကန်ချလဲလူတွေဘုလိုလို့ဆိုလူအဲပြန်ဖို့လူဝဲမှာဆန်တာမချိဘူးလို့ကျွန်တော်
ဒုက္ခသည်တွေအတုတ်လိုက်ပြန်ပြီးတော့လက်ခံမှုဘင်္ဂလားမြန်မာနယ်စပ်မှာတော့ပြန်လည်စစ်စီလက်ခံရေးစခန်း၃ခုဖြစ်တဲ့တောင်မြိုလက်ဝဲငခုရနဲ့လှဖိုးခေါင်ကြားစခန်း၃ခုဖွင့်နေပြီးစီစဉ်နေပါတယ်မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လာဖို့အစဉ်သင့်ဖြစ်နေပြီလို့ VOE မြန်မာပိုင်းကပြောဆိုထားပါတယ်ရှင
်မဆုမွန်စူးစီးတင်ပြခဲ့တာပါအခုတော့ကရင်နီလူငယ်သမဂ္ဂအဖွဲ့ဝင်ကဦးစင်ချက်အတွက်ဆန္ဒဖော်ထုတ်သူတွေတရားစွဲခံရတဲ့အကြောင်းတင်ပြပေးပါမယ်ကြားပြင်းနယ်လိုက်ကောမြို့နယ်တရားရုံးကနေအမှုစီရင်ချက်ချမှတ်ခံထားရတဲ့လူငယ်သမဂ္ဂအဖွဲ့ဝင်ကအုပ်တွေတရားရုံးရှိဆန္ဒဖော်ထုတ်မှုနဲ့ကရင်အမျိုးသားညီညွတ်ရေးဦးဆောင်ကော်မတီအတွင်းရင်မူခွန်အတန်းကရင်အမျိုးသားပါတီဥက္ကဋ္ဌခွန်ပီတူကရင်နီပြည်တော်ကရင်နီပြည်တောင်သူလယ်သမားသမကဥက္ကဋ္ဌခူတူရဲတို့ကိုပုံမှန်ဆက်ကိုနဲ့တရားဆွဲဆိုခံရတာပါဒီကနေ့တရားရုံးမှာစတင်စစ်ဆေးပြီးထောင်ချုပ်ထဲမှာထိမ့်သိမ်းထားတယ်လို့လည်းကရင်နီလူငယ်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကပြောပြမှာဖြစ်ပါတယ်ရှင်
ကရပြည်နယ်လွိုင်ကော်တရားရုံးကနေတရားဆွဲဆိုခံစားရတဲ့နိုင်ငံရေးပါတီနဲ့သမဂ္ဂဖွဲ့ဝင်၃ဦးကိုတရားရုံးကနေစစ်ဆေးနေတဲ့အချိန်လေးကိုတော့ကရင်နီလူငယ်အစည်းအရုံးကော်မတီဝင်သူဖြစ်တဲ့ဂူအုံးကခုလူပြောပါတယ
်လူငယ်၅ဦးကိုပြခဲ့တဲ့ခေါက်ကနေခုချင်းနဲ့ဆွဲပြီးရက်၂၀ချလိုက်တယ်သူတို့အတွက်ဆန္ဒပြတဲ့နေ့မှာဥဆောင်ခဲ့တဲ့အခုဒီတက်တုပ်ဦးကိုထပ်ဆွဲတာပေါ့သူကဒီနေ့ခုချင်းနဲ့ပဲထပ်ဆွဲတယ်နောက်ဆက်၃ယောက်အခုကျွန်တော်တို့ဒီ၂၀နှစ်ရုံချင်းပြန်ချင်းနဲ့အခု၃ယောက်လောက်ကတော့ဖောင်ထုတ်သေးဝင်သွားပြီခွေးစည်းမိုက်မကောင်းတဲ့အတွက်အဲ့ဒီခုချင်းနဲ့ခုချင်းအပုံမနဲ့တွဲတာပါ
လက်ရှိဆန္ဒဖော်ထုတ်သူနိုင်ငံရေးပါတီနဲ့သမဂ္ဂဖွဲ့ဝင်၃ဦးကိုထောင်ချုပ်ထဲမှာထည့်ထားပြီးဇန်နဝါရီ23ရက်နေ့မှာထပ်မံရုံချင်းခဲ့တာပါပြီးခဲ့တဲ့ဒီဇင်ဘာ20ရက်နေ့ကကရားပြည်နယ်ရှားတော်မြို့နယ်ကကရင်နီမျိုးရာသုတ်သက်ရေးပါတီ KMPP စာဖွဲ့ဝင်၃ဦးနဲ့အရသာသူကိုမြန်မာတပ်မတော်သားတွေကတတ်လိုက်တဲ့နဲ့ပတ်သက်ပြီးဒီဇင်ဘာ22ရက်နေ့ကတက်ကြွလှုပ်ရှားသူအယောက်20လောက်ဆန္ဒပြခဲ့မှုမှာဥဆောင်သူတွေဖြစ်ဒီလ9ရက်နေ့မှာဖမ်းဆီးခံခဲ့ရတာပါဖမ်းဆီးခံရတဲ့လူငယ်၅ဦးကိုဇန်နဝါရီလ12ရက်နေ့မှာတရားရုံးကနေထောင်ဒဏ်ရ20ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဖမ်းဆီးခံလူငယ်၅ဦးကိုတရားရုံးကနေတရားစွဲဆိုခြင်းတွင်တရားရုံးရှိဇာနာဖော်ဆောင်မှုနဲ့ခွန်အတန်းခွန်ပီသူခူတူရဲတို့ကိုလွိုင်ကော်ရဲတပ်ဖွဲ့ကနေတရားစွဲဆိုခဲ့တာဖြစ်တယ်လို့တရားစွဲဆိုခံရသူဂီနီပြည်တောင်သူလယ်တမတမကဥက္ကဋ္ဌခူတူရဲကတရားရုံးမရောက်ခင်မှာ VOA ကိုခုလိုပြောဆိုခဲ့ပါတယ်
။ဒီကောင်ကရောက်လာတော့တရားရုံးကိုနဲ့လက်ပုတ်ပေါ့လူတို့ထောက်ချောနဲ့လက်ပုတ်ကအဲ့ဒီလူတို့ထောက်ချောတဲ့မှာဥဆောင်တယ်လို့သူအရင်ရှိလူတို့တတ်ပြီးတော့တရားစွဲရ
စနပြသူတွေအနေနဲ့ကတော့ဒီမိုကရေစီစံနှုန်းရလွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်ကိုကရပြည်နယ်ဆိုရဖွဲ့အနေနဲ့တားဆီးပိတ်ပင်တရားစွဲဆိုတာဟာမဖြစ်သင့်သလိုလက်ရှိဆိုရကိုယုံကြည်မဲ့စေတယ်လို့ကရင်နီလူငယ်စည်းရုံးကော်မတီဝင်သူဖြစ်တဲ့ကိုအောင်ကခုလိုဆက်ပြောပါတယ
်ခုဖြစ်ပါတဲ့ကိစ္စမှာလူငယ်တွေရဲ့အဓိကရည်ရွယ်ချက်ကကျွန်တော်တို့ပြည်နယ်မှာတိုက်ပွဲတွေပါလေပြန်မဖြစ်လာဖို့ကျွန်တော်တို့ကရည်ရွယ်တဲ့အနေနဲ့ဒီဆန္ဒပြပွဲကိုအဓိကမိန်းတည်ပြီးလုပ်ရချင်းဖြစ်တယ်ဒါပေမဲ့သူတို့နားလဲတာကဒီစစ်တပ်နဲ့လက်နက်ကိုင်ကပြည်နယ်ဖြစ်တာလူငယ်တွေနဲ့မဆိုင်ဘူးဆိုတဲ့စကားကိုလူကြီးချုပ်ကိုယ်တိုင်ကလည်းပြောလာတာဖြစ်တဲ့အတွက်ရည်ချင်းရှိတဲ့လူတွေဒါမှမဟုတ်လေဝန်ကြီးချုပ်ကကျွန်တော်တို့ကရွေးချယ်ခဲ့ရတဲ့ဝန်ကြီးချုပ်မဟုတ်ဘူးအန်ဒီပါတီရဲ့ဘဟုထံချုပ်ကနေတော့တရားရွေးချယ်တဲ့ဝန်ကြီးချုပ်ဖြစ်တာဖြစ်တဲ့အတွက်ဒီနယ်သားဆိုပေမဲ့ဒီမိုကရေစီစနစ်နဲ့ဒီမိုကရေစီအစိုးရလုပ်ပုံလုပ်ကိစ္စကိုလုံးဝနားမလည်တဲ့လူကိုဝန်ကြီးချုပ်ခန့်ထားတဲ့အနေထားတည်းရဖြစ်တယ်။ဒါကြောင့်မို့ကျွန်တော်တို့ကဒီအစိုးရလုပ်ပုံလုပ်ကိစ္စကိုလုံးဝကိုက်ညီမှုမရှိဘူးဖြစ်တဲ့အတွက်ကျွန်တော်တို့အယုံကြည်မရှိဘူး။
KMBB သဖော်ဝင်သုံးဦးနဲ့အယသာသူတိုက်စုံမှုဖြစ်စဉ်နဲ့ပတ်သက်လို့မြန်မာသမ္မတကလည်းစစ်စစ်နေဆဲဖြစ်ပြီးဘယ်လိုရည်ယူကြိုင်တွယ်မလဲဆိုတာတော့မသိရသေးပါဘူး။လက်ရှိအခြေအနေအရကရပြည်နယ်နဲ့ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့ရည်ခင်းတွေမှာအစိုးရအနေနဲ့လုံခြုံရေးအဖွဲ့တွေပေါ်မှာထိန်းချုပ်မှုအားနည်းနေတယ်လို့ရှုမြင်ကြောင်းစီလုံးညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်အဖွဲ့ UNE ရဲ့ပြောခွင့်ရဆိုင်းလိုက်ကအခုလိုပြောပါတယ်
တရားဥပဒေစိုးမိုးမှုလုံးဝအားနည်းနေတာကိုအစိုးရအနေနဲ့ပြန်လည်ပြုပြင်သုံးသပ်ဖို့လိုအပ်တယ်ပေါ့နော်။နောက်တစ်ချက်တမရော်နဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ပေါ့နော်။အဲ့ဒီပေါ်မှာအစိုးရရဲ့ထိန်းချုပ်မှုဟာတော်တော်လေးကိုအဟကွာနေတယ်။အဲ့ဒါလည်းပဲပြန်လည်ပြီးတော့မှသုံးသပ်ဖို့လိုအပ်တယ်။ငါကကျွန်တော်တို့မိရပါအခွင့်အရေးရောပျောက်ဆုံးနေတဲ့နေသားမျိုးရောက်နေတာကိုပြန်လည်ထောက်ပြခြင်းနဲ့သဘောနဲ့ဒီဥစ္စာကိုထုတ်တာပေါ့ခင်ဗျာ။
UNE အနေနဲ့လက်ရှိဖြစ်ပေါ်နေတဲ့ကရားပြည်နယ်လွိုင်ကုံမြို့မှာလူငယ်တွေကိုဖမ်းဆီးတရားစွဲဆိုနေခြင်းနဲ့ရခိုင်ပြည်နယ်မြောက်ဦးမြို့မှာဖြစ်ပေါ်ခဲ့တဲ့ပြိပခ္ခအခြေအနေတွေကြောင့်အသက်ဆုံးရှုံးမှုတွေဖြစ်ပေါ်စေခဲ့တဲ့အတွက် UNE အနေနဲ့ကုချင်းစာစိတ်နဲ့စိုးရိမ်မှုတွေဖြစ်ပေါ်နေသလိုပြဿနာတွေကိုငြိမ်းချမ်းသောနည်းလမ်းနဲ့ဖြေရှင်းသင့်တယ်လို့လည်းဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။နိုင်ကွင်ပြောပြခဲ့တာပါအခုတော့တောင်ကိုရီးယားရောက်မြန်မာအလုပ်သမားတွေရဲ့အခြေအနေပဲကိုဆက်ပါမယ်ရှင်။တောင်ကိုရီးယားနိုင်ငံမှာတရားမဝင်နေထိုင်ပြီးအလုပ်လုပ်နေတဲ့နိုင်ငံသားတွေကိုရှာဖွေဖမ်းဆီးဖို့ပြီးခဲ့တဲ့ရက်ပိုင်းမှာတောင်ကိုရီးယားအစိုးရညွှန်ကြားထားပြီးမြန်မာအလုပ်သမားတွေလည်းအဖမ်းဆီးခံနေရပါတယ်။ဖေဖော်ဝါရီလတဲ့ပျောင်ချန်းမြို့မှာကျင်းပဖို့ရှိတဲ့ဆောင်းဝါဒီအိုလံပစ်မတိုင်ခင်တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးရှင်းလင်းတဲ့သဘောလို့သုံးသပ်သူတွေလည်းရှိပါတယ်ဆက်သွယ်မြင့်မြန်ထားတဲ့ကိုညံဝဲအောင်ကတင်ပြပေးပါမယ်ရှင
်တောင်ကိုရီးယားနိုင်ငံအနှံ့အဓိကလူစီကားတဲ့ယထာဘူတာကားဂိတ်စောက်လို့ရေးလုပ်ငန်းခွင်စက်မှုစုံစတဲ့နေရာ34ခုမှာတရားမဝင်နိုင်ငံသားအလို့သမားတွေကိုဖမ်းဆီးဖို့တောင်ကိုရီးယားတရားရေးဝန်ကြီးဌာနကဇန်နဝါရီလ16ရက်နေ့မှာကြေညာချက်ထုတ်ပြန်ထားတာပါအဲ့ဒီကြေညာချက်ထဲမှာတော့ကိုရီးယားလူမျိုးတွေအလို့အကင်နဲ့လုံးကြုံစိတ်ချစွာနေထိုင်နိုင်ရေးအတွက်အခုလိုဖမ်းဆီးမှုတွေလုပ်ရတာဖြစ်ကြောင်းဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံမှာဈေးပေါ်တဲ့နိုင်ငံသားအလို့သမားတွေကြောင့်ကိုရီးယားလူမျိုးတွေအလို့ကန်ရှားပါးနေသလိုရာဇဝတ်မှုတွေထူပြောလာတာကြောင့်လည်းနှစ်စဉ်ဆိုသလိုတောင်ကိုရီးယားလူဝင်မှုကြည့်ရေးဌာနကဖမ်းဆီးတာတွေလုပ်လို့ရှိပါတယ်။လာမယ့်ဖေဖော်ဝါရီလတဲ့ဖျောင်ချောင်းမြို့မှာဆောင်းရာသီအိုလံပစ်ပွဲကျင်းပဖို့ရှိပြီးအဲ့ဒီအချိန်မတန်ခင်တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးရှင်းလင်းတဲ့သဘောလို့ဖူချွန်းမြို့မှာတရားဝင်နေထိုင်တဲ့ကိုရန်နိုင်ထွန်းကပြောပါတယ်
။ဒီနှစ်မှာတော့တော်တော်လေးကိုပတ်စိတ်တိုက်ဖမ်းမဲ့သဘောမှာရှိတယ်။ကျွန်တော်တို့ဖေဖော်ဝါရီလဇန်းမှာကိုရီးယားနိုင်ငံဖျောင်းချန်းဆိုတဲ့ဒေသမှာကျွန်တော်တို့ဆောင်းဝါဒီအိုလံပစ်ပွဲကျင်းပဖို့ရှိတယ်။အဲ့လိုမျိုးအခြေခံကြီးနဲ့တိုက်ခိုက်တဲ့အခါမျိုးကြရင်တော့နိုင်ငံသားတွေတရားမဝင်ဟိုဘဆေးသမားတွေဖမ်းနေရှိတယ်။ဘာကြောင့်လဲဆိုတော့ပြဿနာကြီးကြီးဖြစ်တတ်တာတွေရတယ်နိုင်ငံသားလူသမားတွေကနေစတတ်တာဟုတ
်မြန်မာလူသမားတွေကတော့ဆိုးမျိုးအပါဝင်အင်းချွန်ဖူပြောင်းနဲ့ဖူချွန်းမြို့တွေမှာအများစုနေထိုင်ကြပြီးတရားဝင်နေထိုင်သူတွေရောဗီဇာမဲ့ overstay နေသူတွေပါရှိကြပါတယ်။တောင်ကိုရီးယားတရားရေးဌာနကညွှန်ကြားထားတဲ့ဒီအပိုင်းအတွင်းပိုက်စိတ်တိုက်ရှာဖွေဖမ်းဆီးမှုတွေကြောင့်အဖမ်းဆီးကလွတ်မြောက်အောင်ရှောင်ရှားနေရကြောင်းဆိုးမြို့မှာ overstay ဘဝနဲ့18နှစ်နီးပါးကြာနေထိုင်တဲ့ကိုဇော်ကအခုလိုပြောပါတယ်
။တောင်ကိုရီးယားဒီ immigration ရမယ်လေ။လိုက်ဖမ်းတယ်အဲဒီဆိုကြတော့ immigration ဆိုတဲ့ uniform တွေဝတ်ထားတာရှိတယ်တချို့ကြတော့မာပီနဲ့ဖမ်းတာရှိတယ်ကျွန်တော်က overstay ပါခင်ဗျာကျွန်တော်တို့အဲအဲ့ချိန်ကျလို့ရှိရင်ကျွန်တော်တို့အပြင်မထွက်တော့ဘူးအောင်မှာပဲနေနေရတယ်အဲ့ဒီတို့အဖမ်းပြီးကြားထဲမှာပဲကျွန်တော်တို့ဒီလိုသွားလာနေရပါတယ်ခင်ဗျာ
လက်တော်အဖမ်းစီးခံရတဲ့နိုင်ငံသားတွေထဲမှာမြန်မာနိုင်ငံသားတချို့ပါတယ်ဆိုပေမဲ့အများစုကတော့တရုတ်နိုင်ငံဘွားကိုရီးယားအနယ်ဝင်တွေဖြစ်ကြတယ်လို့ကိုရန်နိုင်ထွန်းကရှင်းပြပါတယ
်အဓိကတော့ဒီတရုတ်ကိုရီးယားအနယ်တွေပေါ့ဗျာတရုတ်ပြည်မှာမွေးဖွားတဲ့ကိုရီးယားအနေဝင်တွေကကိုရီးယားနိုင်ငံနဲ့ဟိုအလုံးကြီးနဲ့ overseas နဲ့ဝင်နေပြီးရင်ဒီသူတို့ကကိုရီးယားရုပ်တည်နဲ့လည်းတော်တော်ခွဲခြားဖို့ခက်တော့ဒီခိုးဆိုးလူရတဲ့အလုံးမျိုးတို့မှသူတို့ကအများဆုံးလောက်တာများတယ်အဲ့တည်းကြောင့်လေဖမ်းရတယ်ပါလူအခြားခြားသောဒီပါကစ္စတန်တို့အဲဒီအာရဘက်ကဟာရီယာတဲ့ကိုရီးယားနိုင်ငံမှာဖုန်ကတ်အတုလောက်တာတို့ဘဏ်ကတ်အတုတွေလုတ်ပြီးတော့ဝီလီလေးငယ်မှုတို့ပါတော့အဲ့လိုအမျိုးတွေလည်းသူတို့ကထဲထဲဝင်ထွက်တတ်တော့အဲ့ဒါဒီကိုနှိမ်နှင်းနေတာပဲပါပါတယ်
တောင်ကိုရီးယားနိုင်ငံမှာအခုလိုအဖမ်းဆီးကျန်းလာပေမဲ့မြန်မာနိုင်ငံမှာပြန်ပြီးလှုပ်ရှားရတာတဲ့ဆိုင်ရင်အဖမ်းမခံရမချင်းကိုရီးယားမှာပဲဆက်ပြီးအလုပ်လုပ်သွားမယ်လို့စက်ရုံလုပ်သားတဦးဖြစ်တဲ့ကိုဇော်ကပြောပါတယ
်။ဟုတ်ကဲ့ကျွန်တော်လည်းစက်ရုံလုပ်သားပါခင်ဗျာစက်ရုံလုပ်ရမယ်။ခဏခဏလာဖမ်းတယ်ဒါပေမဲ့ကျွန်တော်လည်းအဲ့ဒီမှာလွတ်သွားတာကံကောင်းတော့တောက်မှသွားနဲ့လွတ်သွားတာဒီရှိတယ်။သူ့လူတွေအဲစက်ရုံကလူတွေအကုန်လုံးပါသွားပြီးတော့ကျွန်တော်တိောက်တည်းကြံခဲ့တာဒီလေရှိတယ်။လမ်းမှာလည်းအရှိမဖမ်းနေကျွန်တော်မြင်တဲ့အခါကျတော့ဟိုစတော့ဆိုင်တိုင်တော့ပြန်ပြီးဝင်ပြေးလိုက်တယ်။အဲ့လိုမျိုးလေးအဲ့ထက်မှနေဝင်အောင်နေရလေးတွေရှိကြပါခဏ။ဘင်္ဂလားဒေ့ရှ်တို့ဘာလို့လဲရှိတယ်။ဘင်္ဂလားဒေ့ရှ်ရှိတယ်၊တိုင်းရှိတယ်၊ဗီယက်နမ်ရှိတယ်၊ဖိလစ်ပင်းရှိတယ်။ဟုတ်ကဲ့သူတို့တွေဖမ်းခံရပါတယ်ခဏ။
တောင်ကိုရီးယားအစိုးရရဲ့စီမံချက်အရ2019ခုနှစ်အတွင်းမှာလဲတရားမဝင်နိုင်ငံသားအလို့သမား3,100ကျော်ကိုဖမ်းဆီးခဲ့ပြီးတရားမဝင်အလို့သမားခန့်နဲ့ကိုရီးယားအလို့ရှင်6,600ကျော်ကိုဖမ်းဆီးခဲ့တာပါစီမင်းချိုးဖောက်တဲ့အလို့ရှင်တွေဟာကိုရီးယားဝန်ငွေသိန်း200နီးပါးဒဏ်ငွေပေးဆောင်ရပါတယ်တရားမဝင်နိုင်ငံသားဖမ်းဆီးရေးမနှစ်တုန်းကစီမံချက်ကို9လနီးပါးကြာလှုပ်ဆောင်ခဲ့ပေမဲ့ဒီ2018ဖမ်းဆီးရေးစီမံချက်ကိုတော့6လနီးပါးကြာလှုပ်ဆောင်သွားမယ်လို့ကိုရီးယားအစိုးရကသတင်းထုတ်ပြန်ထားပြီးလာဝကအလူသမားကြီးဌာနရဲနဲ့ပင်လယ်ကမ်းခြေဆောက်ရဲဝန်တန်းစုစုပေါင်း400နီးပါးအသုံးပြုသွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝေအောင်တင်ပြခဲ့တာပါ။အခုတော့အမေရိကန်နဲ့ရုရှားနိုင်ငံဆိုင်ရာသတင်းလွှာဘဲကိုဆက်ပါမယ်ရှင်။ဆွစ်ဇာလန်နိုင်ငံမှာ၈လ၈သတင်းပတ်ထက်ကျင်းပမဲ့ကမ္ဘာစီးပွားရေးနှင်းနှောဖလှယ်ပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်အပါအဝင်ကမ္ဘာခေါင်းဆောင်တွေတက်ရောက်ဖို့ပြင်ဆင်နေချိန်မှာပဲရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလက်ဖရော့ဖ်ကအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေဟာကမ္ဘာပေါ်မှာတခြားအင်အားကြီးနိုင်ငံတွေတည်ရှိမှုကိုလက်မခံခြင်းကြပဲအာဏာရှင်ဆက်ဆံရာဇဝတ်ပေးပြီးစီးပွားရေးလှုပ်ချနေကြတယ်လို့ဆွဆွပြောဆိုလိုက်ပါတယ်။လစ်လာသုံးသက်သူတွေကတော့ရုရှားဟာယူကရိန်းအရေးကြောင့်အမေရိကန်ကသူ့ပေါ်ချမှတ်ထားတဲ့ဒဏ်ခအရေးယူမှုတွေကိုပြန်လည်ဖယ်ရှားပေးဖို့သမ္မတထရမ့်ကဆောင်ရွက်ခြင်းမရှိတဲ့အပေါ်စိတ်ပြက်လက်ပြက်နဲ့အခုလိုဆွဆွပြောဆိုနေတာလို့ဆိုပါတယ်။ VOA သတင်းတော်ဆလာဒီဇာဟုပေးပို့တဲ့သတင်းကိုမကင်ဖြူထွေးကတင်ပြပေးပါလိမ့်မယ်ရှင်
။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကိစ္စရဲ့အတော်များများအတွက်ဝေဖန်ခံနေရတာပါ။ဟေတီနဲ့အာဖရိကနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်လာသူတွေကိုရင်းရင်းသီးသီးမှတ်ချက်ပေးပြောခဲ့တဲ့အတွက်ပြည်တွင်းရောပြည်ပမှာပါကန့်ကွက်ဝေဖန်နေကြတာပါ။ရှစ်သတင်းပတ်တဲ့ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပမဲ့ကမ္ဘာစီးပွားရေးနှင်းနှောဖလှယ်ပွဲကိုထရမ့်တက်ရောက်မဲ့အရေးဆွစ်ဇာလန်မှာကန့်ကွက်ဆန္ဒပြသူတွေလည်းရှိနေပါဗျ။တစ်ချိန်တည်းမှာပဲရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကလည်းအမေရိကန်ပြည်ထောင်စုဟာကမ္ဘာကြီးကိုသူ့အလိုကျချေလည်နိုင်ဖို့ကြိုးစားနေတယ်လို့ဆွဆွဲပြောဆိုလိုက်ပါတယ်
။ Методы, к которым они прибегают для того, чтобы сдерживать своих конкурентов,
это ဘာလို့လဲဆိုတော့ဒီကောက်ဝေးစနစ်ဖြန့်ကျက်ချထားတာကနေအရေးယူတန်ခတ်မှုတွေကိုတူရဲချမှတ်တာသူတို့ရဲ့ဥပဒေတွေကိုနည်းလွန်အသုံးချတာဒါမှမဟုတ်ရင်လည်းနိုင်ငံတကာပြဿနာတွေကိုသူတို့နည်းနဲ့ပဲဖြည့်ရှင်းဖို့ချင်းချောက်ပြောဆိုတာမျိုးတွေနဲ့သူတို့ကနီလန်ပေါင်းစုံတုံးနေတာပါ
တရီကနေကမော်စကိုမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာမစ္စတာလက်ဗရော့ဖ်ပြောသွားတာပါလက်ရှိအစိုးရဟာအရင်အိုဘားမားအစိုးရနဲ့ဘာမှမကွာပဲတချို့နေရာတွေမှာထရမ့်ကပို့ပြီးတော့တောင်ပေါက်မာနေသေးတယ်လို့မစ္စတာလက်ဗရော့ဖ်ကပြောပါတယ
်ဆူဂျီလီနီယိုတာရှာဒီရီကမ်စကီကလေဂီဆာယူ
စင်ကောစီအရကျွန်တော်တို့ရဲ့မိတ်ဆွေအမေရိကန်နဲ့မဟာမိတ်တွေကကမ္ဘာနိုင်ငံကြီးမှာတခြားအရေးပါတဲ့နိုင်ငံတွေရဲ့အမြင်တွေကိုနားမထောင်ခြင်းပဲရာဇသံသုံးပြီးစီးပွားရေးကိုလေဝဲကြီးအုပ်ချုပ်နေကြတာပါကမ္ဘာမှာတခြားအင်အားကြီးနိုင်ငံတွေပေါ်ထွက်လာနေတယ်ဆိုတာကိုသူတို့ကအတိအမှန်မပြုချင်ကြပါဘူ
းလိလသုံးသက်သူပီတာအက်ဆော့ဖ်ကတော့လက်ဖရော့ဖ်ရဲ့ဝေဖန်ချက်ဟာယူကရိန်းရေးရုရှားရဲ့ဆွတ်ဖက်မှုကိုထရမ့်အစိုးရကနားလည်ခွင့်လွှတ်ဖို့အရင်ကမျှော်လင့်ခဲ့တဲ့အတိုင်းဖြစ်မလာတဲ့အပေါ်မှာစိတ်ပြက်နေတာကိုဖော်ပြလိုက်ကြပဲလို့ဆိုပါတယ
် What it really shows that they miscalculated and they never could understand the depth of this
ဒါကဘာကိုပြတယ်လဲဆိုတော့သူတို့အတွက်မှားခဲ့တယ်ဆိုတာပါပဲဒီနိုင်ငံရဲ့အာဏာခွဲဝေကျင့်သုံးမှုကိုသူတို့ကောင်းကောင်းနားမလည်တာပါဒီနိုင်ငံမှာကွန်ကရစ်လွှတ်တော်နဲ့တရားရေးဌာနတွေကအင်ပတန်ကိုဩဇာကြီးပါတယ်။နောက်ဆုံးမှာသမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်လည်းရုရှားနဲ့ဆက်ဆံရေးတိတိကျကျတိုးတက်ကောင်းမွန်လာလို့တဲ့ဆန္ဒသိရှိမနေပါဘူး
။ထရမ့်အစိုးရဟာကမ္ဘာကြီးကိုအမိတ်ပေးထိန်းချုပ်ချင်နေတယ်လို့ဆိုပြီးအခုလိုဆွဆွဲပြောဆိုတာမျိုးကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့မန်တန်ဟောင်းတစ်ခုလည်းဖြစ်တယ်လို့သုံးသက်သူအက်ဆော့ဖ်ကပြောပါ
တယ်
။လက်ဖရော့ပြောနေတာတွေကတကယ်တော့မမှန်ပါဘူး။ကျွန်တော်ကတော့ရုရှားဟာသူ့လုပ်ချင်တာကိုပို့ပြီးတော့လုပ်ခွင့်ရဖို့အတွက်ကြိုးစားနေတယ်ဆိုတာကိုပြသလိုက်တာပဲလို့ထင်ပါတယ်
။အမေရိကန်ရုရှားရေးကြွမ်းကျင်သူတွေကတော့သမ္မတထရမ့်ကမ္ဘာစီးပွားရေးနှိမ့်နှောဖလှယ်ပွဲတက်ရောက်မဲ့အစီအစဉ်ကိုထောက်ခံကြပါရယ်။ဒါဗော့ဆွေးနွေးပွဲတွေမှာအများထောက်ခံထားတဲ့ကမ္ဘာလုံးဆိုင်ရာဖြန့်ကျက်မှုနဲ့လွတ်လပ်စွာကုန်သွယ်မှုဆိုတာတွေမှာထရမ့်ကတစ်လျှောက်လုံးသဘောတူလာခဲ့တာမဟုတ်ပါဘူး။ဒါကြောင့်ကိုယ်တိုင်တွားရောက်ခြင်းအဖြစ်သူ့အနေနဲ့ကြည်ကြဲပြန့်ပြန့်ဆွေးနွေးနိုင်မှာဖြစ်တယ်လို့လိလသုံးသက်သူအက်ဆော့ဖ်ကပြောပါရယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်တာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးအမျိုးသမီးကဏ္ဍနဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်တွေကိုနှาศင်ကြရမယ်အပြင
်ကောင်းမွန်တဲ့ရည်ရွယ်ချက်တွေနဲ့ဆယ်မြောင်းတာတမန်တွေကိုတိဆောက်ခဲ့တာပဲ။ဒါပေမဲ့ဘယ်လိုလုပ်ငန်းမှမဆိုကောင်းကျိုးရှိလို့ဆိုးကျိုးတွေလည်းရှိတယ်။ဆယ်မြောင်းတာ
ဒါကတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်စုံနှาศင်ကြရမှာပါ။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနှาศင်ကြရပါမယ်။သိပ္ပံပညာဟာတာမန်အဖြစ်အမျိုးသားတွေအာသင်တဲ့ဘာသာရလို့ယူဆရပေမဲ့အမျိုးသမီးတွေလည်းသိပ္ပံပညာမှာထူးချွန်နိုင်ကြတာဖြစ်ပါတယ်။တီရီလင်းဟာအမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်ရှိအော်ဂတ်စတာတက်ကတူမှာအုံနောက်နဲ့အာယွန်ဂျောဆိုင်ယာပါရဂူဘွဲကိုပြီးတဲ့နှစ်ကရရှိခဲ့ပါတယ်။သိပ္ပံပညာကိုအထူးလည်လာရမှာသူ့ရဲ့ပညာသင်ကြားမှုအတွေ့အကြုံနဲ့ပတ်သက်လို့တီရီလင်းကိုဆက်သွယ်မြင့်မြန်းခဲ့တာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားပါရရှင်။
ဤကဂျော်ဂျီပီနေရှိအဂတ်စတာတက်ကတူမှာယူရိုဆိုင်းစ်ကိုဦးနှောက်တဲ့အာယုံကျော်သိပ္ပံပညာရမှာပါရဂူဘွဲပြီးခဲ့တဲ့နှစ်ကပေါ့2019ခုကရရှိခဲ့တယ်လို့သိရပါတယ်။သိပ္ပံပညာနယ်ပတ်သက်လို့အမျိုးသမီးတွေနယ်ပါနေတဲ့အချိန်မှာအထူးသဖြင့်ဦးနှောက်တဲ့အာယုံကျော်ဆိုတာသိပြီးတော့လည်းခက်ခဲနေတဲ့ပညာရဖြစ်တဲ့အတိုင်းသိပ္ပံပညာကိုတီရီအနေနဲ့ဘယ်လိုစစိတ်ဝင်စားလဲဆိုတာကိုပြောပြပေးစီချင်ပါတယ်။
ဒီ American ပြည်အောင်စုကိုစတင်လာတဲ့အချိန်မှာဒီမှာဆယ်တန်းနေစပြီးတော့တက်တယ်ပေါ့နော်အဲ့မှာဒီ high school မှာ biology ကိုပထမဆင်းဝင်လာပြီးတော့ဒီတက္ကသိုလ်လည်းရောက်ကော undergrad ပေါ့နော် undergrad လည်းရောက်ကော science အကြောင်းနေပို့ပြီးဖတ်ဖြစ်တယ်ပို့ပြီးဖတ်ဖြစ်ပြီးတော့ဒီအဓိကဒီ neuroscience နဲ့ပတ်သက်တဲ့ research တွေပတင်းနေတယ်မှာပါတာလို့ဒီ popular science ကိုအရင်ဖတ်ဖြစ်တာပေါ့နော်အဲ့ဒီကနေစပြီးတော့တကယ် science ကိုပို့ပြီးစိတ်ဝင်စားလာစိတ်ဝင်စားလာပြီးတော့ခြားဒီ undergrad မှာလည်းတခြား research program တစ်ခုနှစ်ခုလုပ်ဖြစ်တယ်ပေါ့နော်လုပ်ဖြစ်ပြီးတော့နောက်ဒီ grad school ကိုဒီ neuroscience program ကိုရှောက်ဖြစ်သွားတာပေါ့နော
်အဲ့ဒီ neuroscience ပေါ့နော်အထူးသဖြင့်လူအုံနောက်နဲ့ပတ်သက်ပြီးတီရီကပါရဂူဘွဲ့အထိလေ့လာစီးပူးခဲ့တယ်ဆိုတော့အဲ့နဲ့ရှင်းပြပေးပါလားရှင်ဘယ်လိုလေ့လာခဲ့သလဲဘယ်လိုသုတေသနတွေပြုစုခဲ့သလဲဆိုတာပေါ့နော
်ဒီအုံနောက်နဲ့သက်ဆိုင်တဲ့သုတေသနမှာကျမတို့မသိရရင်အားရှိသေးရပေါ့နော်ဒီမေးစရာမေးခွန်းတွေအားရှိသေးတယ်ဒါပေမဲ့ဒီကျမရဲ့အတ္တကအခုလေ့လာနေတာကတော့ဒီစိတ်ရောဂါတစ်မျိုးပေါ့နော် schizophrenia ဒီဗမာလိုပြန်ရလို့ရှင်တော့ဒီစိတ်ပစင်ကလျာဖြစ်တယ်လို့ပြန်ရမှာပေါ့နော်အတ္တကဒီအုံနောက်ထဲမှာအချင်းချောလို့ရှိရင် brain cells နှစ်မျိုးရှိရယ်တစ်ခုက excitatory and နောက်ထပ်တစ်မျိုးက inhibitory ဒီ neuron တွေပေါ့နော်ဒီ brain cells တွေတစ်ခုနဲ့တစ်ခု communicate လုပ်တဲ့အချိန်မှာဒီ excitatory neuron တွေကဒီ information ကို cells တစ်ခုကနေတစ်ခု information flow သူကတောင်းဝင်ယူရယ်ပေါ့နော်ဒီ inhibitory neuron တွေကအဲ့ information ကိုချိန်ပေးတာပေါ့နော်ချိန်ပေးတာမှာဒီကြည့်ရယ်အခုလိုမျိုးဒီစိတ်ရောဂါလိုမျိုးဒီစိတ်မမှန်ဘူးဆိုလို့ရှိရင်အဲ့ဒီ balance အချိန်အစကပြတ်တာပေါ့နော်အဲ့ဒီ balance မရှိတော့ဒီကျမရဲ့ research ကတော့ဒီမွေးခင်ကအချိန်ကနေစပြီးတော့ဒီအရွယ်ရောက်တဲ့အချိန်ပေါ့နော်ဒီ different အဲ့ developmental stage ဆီမှာဒီ inhibitory system ကဘာဖြစ်လဲဆိုတာကိုလေ့လာတာပေါ့နော
်ဆောစောကတီတီပြောတဲ့အထူးပြုလေ့လာခဲ့တဲ့စိတ်ကစင်ကလျာဖြစ်တဲ့schizophrenia yoga နဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါလား
ဒီ yoga ကပြောရလို့ရှင်ဒီ symptom က3ခုခွဲလို့ရရပေါ့เนาะတစ်ခုကကြတော့ဒီ hallucination positive symptom ကြောင့် core and the positive ဆိုတာကိုအတန်ကြီးကြားတာတော့မရှိတာတွေမြင်တာတော့အဲ့လိုမျိုးပေါ့เนาะပြီးရင်မဟုတ်တာတွေကိုယုံကြည်ရအဲ့လိုမျိုးပြီးရင်နောက်တစ်ခုက negative symptom ဆိုရဲ symptom တွေကကြတော့လူတွေနဲ့မဆက်ဆံနေတာပြီးရင်မကြိုးစားနေတာစိတ်ဓာတ်ကျတာအဲ့အမျိုးတွေ symptom တွေလည်းရှိရယ်အိတ်မပြောတာအဲ့အမျိုးတွေပြီးရင်နောက်တစ်ခုက cognitive symptoms cognitive symptoms ကကြတော့မမှတ်မိတာတတိမိတာတို့ တကယ်ဘယ်လိုပြောမလဲဆုံးဖြတ်ချက်ချတာကိုမချနိုင်တာအဲ့လိုမျိုးဒီ executive function တွေမှာမလုပ်နိုင်တာပေါ့နော်အဲ့လိုမျိုး symptom 3ခုရှိပါတယ်ဒီယောဂကမျိုးရိုးဒီဇိုင်း gene တွေမှာလည်းပြဿနာရှိရဲပြီးရင်တဝန်းကျင်ကလည်း effect ဖြစ်တယ်ပေါ့နော်ဒီယောဂကိုဖြစ်စေတယ်ပေါ့နော်နှစ်ခုစလုံးပါပါတယ်ဒါမဲ့အဓိကကတော့ genetic မျိုးရိုးဒီဇိုင်း gene ပေါ့နော
်ဟိုနောက်တစ်ခုစိတ်ဝင်စားတာလေဒီလိုပါရဂူပွဲယူတဲ့နေရာမှာဒီအဆင့်စစ်ပေါ့နော်စံမွဲပြေတာတို့ဒီသူတည်တနာပြည့်စုတာတို့အဲ့ဒီစနစ်ကလေးပေါ့နော်နည်းနည်းရှင်းပြပါရှင
်ဒီပါရဂူပွဲအကြောင်းလျှောက်ဖို့ဆိုတာဒီမှာ GRE စာမေးပွဲဖြေရပါတယ်အဲ့ဒါက entrance exam လို့မျိုးပေါ့နော်အဲ့ဒီ GRE အမှန်နဲ့ကိုဒီ undergrad မှာ grade စီပေါ့နော်အမှန်နဲ့တိုက်တဲ့အကြောင်းလျှောက်ပေါ့နော်ပြီးရင်ဒီသူတွေနဲ့ပတ်သက်တဲ့အလုံးမျိုးလောက်ဖို့လို့ရှင်လေအဲ့ဒါအများကြီးအထောက်အကူရပါတယ်ပိုကောင်းတယ်ပေါ့နော်ဒီအကယ်၍ကိုအကြောင်းဝင်ဝင်ရပြီဆိုလို့ရှင်ပထမနှစ်မှာကိုရွေးတဲ့လမ်းကြောင်းနဲ့တက်ဆိုင်တဲ့အတန်းလေးတက်တယ်ပထမနှစ်ပြီးလို့ရှင်တော့ညာစုကဒီကိုရဲ့ lab ထဲမှာအလုံးလောက်တာပဲပေါ့နော်ဒီကိုနဲ့တက်ဆိုင်တဲ့သူရဲ့ပနာကိုအလုံးလောက်တာပါပဲဒီပါကိုရဖို့စာမေးပွဲအကြီးတစ်ခုဖြေရတယ်နှစ်လဲလောက်မှာနှစ်နှစ်လောက်ဝင်ပြီဆိုလို့ရှင်အဲ့ဒီ entrance exam လို့မျိုးပေါ့နော် comprehensive exam လို့ခေါ်တယ်အဲ့ဒီဆောင်ပြီးပဲဖြေရတယ်အဲ့ဒီဆောင်ပြီးပဲအောင်ပြီဆိုလို့ရှင် PhD candidate ဖြစ်ပြီဆိုပြီးတော့တက်မှတ်တယ်ပေါ့နော်အဲ့ဒီဆောင်ပြီးတော့အရေးကြီးဆုံးပေါ့အဲ့ဒီဆောင်ပြီးပဲပြီးလို့ရှင်ကိုယ့်ရဲ့ဥပဒေနာလောက်တဲ့ thesis ကိုပေါ့နော်ပြီးအောင်လုပ်ရတယ်ပြီးအောင်လုပ်ပြီးရင်အဲ့ဒီ thesis ကို defense လုပ်ရတယ် defense လုပ်တယ်ဆိုရင်အခုကျမတို့မှာ thesis committee ဆိုတာရှိတယ်thesis committee ဆိုလို့ရှင်ကျောင်းကကိုနဲ့တက်ဆိုင်တဲ့ professor 5ယောက်အဲ့ဒီ committee မှာပါတယ်ပေါ့နော်အဲ့ဒီ professor 5ယောက်ကကိုရဲ့ thesis ကို monitor လုပ်ရတာပေါ့နော်ကိုလောက်ထားတဲ့သူစေနာကိုဒီဆရာကြီးကျောင်းကကျောင်းသားတွေကို present လုပ်ရတယ်ပေါ့နော် present လုပ်ပြီးလို့ရှင်မိကုန်းနေမိမယ်ကိုကဖြေရမယ်ပြီးရင်ကိုလိုအပ်တာတွေထပ်လုပ်ခိုင်းမယ်မလို့ကိုကပြန်ပြီးတော့ argue လုပ်ချင်တယ်ဆိုလည်းသူတို့ ਨੇ ပြန်ပြီးဆွေးနွေးပေါ့နော်ဒါ defense လုပ်တယ်လို့ခေါ်တာပေါ့အကောင်လုံးအဲ့ defense လုပ်တာအောင်မြင်ပြီဆိုလို့ရှိရင်တော့ဒါပါရဂူပဲရတယ်ပေါ့နော
်တိရိက2015ခုနှစ်မှာတိရိတို့ဌာနမှာသူတည်တနာထူးချွန်စုကိုလည်းရရှိခဲ့တယ်ဒါအပြင်ဦးနှောက်နဲ့အာယုံကျော် retreat အဖွဲ့ committee မှာပေါ့နော်အဲ့ဒီမှာလည်းကျောင်းသူတဦးအနေနဲ့ဥက္ကဋ္ဌဖြစ်ဆောင်ရွက်ခဲ့တယ်လို့သိရပါတယ်ခုလိုပေါ့နော်မြို့သားတွေကြီးစိုးတဲ့ဒီသိပ္ပံပညာရပ်မှာပါရဂူပွဲရရှိခဲ့တဲ့အထိပေါ့နော်ထူးထူးချွန်ချွန်စူးစမ်းခဲ့တာနဲ့ပတ်သက်ပြီးတော့မြို့သမီးတွေအနေနဲ့ပေါ့နော်အခုလိုပါရဂူပွဲအထိလေ့လာဖို့အတွက်ကဘယ်လိုအခက်အခဲတွေရှိမလို့ထင်ပါလဲရှင
်အဓိကဒီလမ်းကြောင်းရွေးပြီးွားပြီဆိုလို့ရှင်မလွယ်ဘူးပေါ့နော်ဒီလမ်းကြောင်းကအချိန်အများကြီးပေးရပါတယ်ဒီသူသနာလက်တွေ့လောက်ရတာလက်ထဲမှာအချိန်အများကြီးအလုံးလောက်ရတယ်ဒါသူသနာဆိုတော့ကိုရမယ် result ကလည်းမတည်ကြဘူးပေါ့နော်အဲ့တော့ဒီအမျိုးသမီးတွေအနေနဲ့ကြတော့အချိန်နဲ့ပင်ပန်းတာနဲ့ပေါ့နော်ခြားအများကြီးစဉ်းစားကြလို့ရပါပေါ့လို့ရဆိုတော့မိသားစုတခြားကိစ္စတွေအတွက်အချိန်ရော့တာပေါ့အခုလိုအရင်အချိန်ပေးရတဲ့အလုပ်မျိုးကြတော့အမျိုးသမီးအနေနဲ့လုံနိုင်တာနေရပေါ့ပြီးတော့အောင်မြင်မှုရှိရလဲနည်းနည်းတော့နည်းနည်းမဲ့ပါလို့လဲဆိုတော့တခြားကိစ္စတွေရှိနေတယ်ပေါ့နော်ကြောင့်မို့လို့ဒီ career effect ဖြစ်နိုင်တာပေါ့
နောက်ဆုံးနေနဲ့ကျမမြင်ချင်တာက TV လေးလာခဲ့တဲ့စိတ်ယောဂတွေပေါ့နော်ဒီမြန်မာနိုင်ငံမှာဒီစိတ်ယောဂနောက်ဆိုစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ဘယ်လိုအကြံပေးချင်ပါလဲရှင
်ပြောချင်တာကတော့အခုမမာပြည်မှာပေါ့နော်အခုချိန်ထိစိတ်ယောဂနဲ့တက်ဆိုင်တဲ့ယောဂရဲ့ပြဿနာရဲ့ဒီစိတ်ကျန်းမာရေးတွေကိုတိတ်ပြီးတော့အေးမထားမိဘူးလို့ထင်တယ်ပေါ့နော်ဒီမှာဆိုလို့ရှိရင်ဒီစိတ်အထူးကုဆရာမစီပါရဆိုတာကလူအများစုကရိုးရိုးဆရာဝန်စီမင်းမကောင်းလို့သွားတယ်လို့ပဲ normal ဒါပေမဲ့ဗမာပြည်မှာကျတော့အဲ့လိုမျိုးအတိုင်းဝိုင်းကြောင့်ဒီ traditionally ဆေးယောဂရှိတယ်ဆိုတာသိပြီးတော့လက်မခံကြဘူးပေါ့နော်စိတ်တက်ကြရယ်ဆိုလို့ရှိရင်ဘယ်သူမှဆရာဝန်စီမသွားကြဘူးအကူအညီမလိုခြင်းပေါ့နော်ဒါမျိုးတွေဒီဆေးယောဂရှိရယ်ဒီစိတ်ကျန်းမာရေးကအရေးကြီးတယ်ဆိုတာကိုဗမာပြည်မှာအရေးထားဖို့လိုရဲပေါ့နော်တကယ်ပြောရရင်တော့အခုအချိန်မှာဗမာပြည်မှာအခြေခံလိုအပ်ချက်တွေရှိသေးတယ်ပေါ့နော်ဒီဘက်ဒီဆေးယောဂရေအရေးထားဖို့အထက်ဒီထက်ပိုပြီးအရေးကြီးတဲ့တခြားကိစ္စရဲ့အရင်ဖြေရှင်းဖို့ နော်ရဲဆိုတော့အဲ့ဖက်ကတော့မရောက်သေးဘူးပေါ့နည်းနည်းဝေးသေးတယ်ဒါပေမဲ့အဲ့အမျိုးတွေကတည်ထားဖို့တော့လိုပါတယ်ဒီကအခုချိန်မှာပေါ့နော်နိုင်ငံကိုဖွံ့ဖြိုးတိုးတက်အောင်လုပ်ရဲ့အချိန်မှာတခြားနိုင်ငံတွေမှာဘယ်လိုရှိရဲဆိုတာကိုတည်ထားဖို့လိုပါတယ်အဓိကအစပိုင်းမှာအတူယူဖို့ပေါ့နော်အဲ့ဒါအရင်ရေးကြည့်ပါတယ
ဒေါ်လာလတ်တန်စီစဉ်တင်ဆက်တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒေါ်လာစီမြရှင်အန်ဒီပါတီဦးဆောင်တဲ့ရက်သားအစိုးရတက်တန်းထက်ဝက်နေပါရှိလာချိန်မှာပဲအစိုးရအဖွဲ့အတွင်းအပြောင်းလဲတချို့တွေ့လာနေရပါတယ်ပြည်တော်စုအစိုးရအဖွဲ့ဝင်တွေတိုင်းနယ်ပြည်နယ်အစိုးရတာဝန်ရှိသူတွေအပြောင်းလဲဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘယ်လောက်ထိတွန်းအားဖြစ်လာနိုင်ပါသလဲဘေကန်နာတွေဘယ်လိုပုံကိုယ်တွေကိုအပြောင်းလဲလုပ်ဖို့လိုနေသလဲဆိုတာကို VOA စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ဖုန်းနံပါတ် 1-2-3-1-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလံစီစဉ်ကပြုဆိုပါရရှင်။စနေညတိုက်ရိုက်လေလံဆွေးနွေးကြမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့သူရဆုံလင် American တခွင့်အစီအစဉ်ကိုနားဆင်ကြရပါမယ်ရှင်။ဒီတစ်ပတ်မှာတော့ American ပြည်ထောင်စုမှနေထိုင်ကြတဲ့မြန်မာနိုင်ငံကနေရွှေ့ပြောင်းခြေကြနေထိုင်သူတွေအထူးရင်ဆိုင်ရလေးရှိတဲ့ DUI လို့ခေါ်တဲ့အရက် movie ကားမောင်းရမှာဖန်ဆီးခံရတဲ့အကြောင်းနဲ့တရားဥပဒေအရဘလို့အရေးယူခံနိုင်ရတယ်လဲဆိုတာတွေနဲ့ပတ်သက်ပြီးမလွန်ခံပိုက်ပါကိုကိုအောင်ကဆက်သွယ်မေးမြန်းထားပါတယ်။အိန္ဒိယနာပြည်နယ်ကအစိုးရလက်ထောက်ရှိနေတူဖြစ်တဲ့မလွန်ခံပိုက်ပါနဲ့တွေ့ဆုံမေးမြန်းခံပထမပိုင်းကိုနားဆင်ကြရအောင်ပါရှင
်။မလွန်ခံပိုက်ပါကဒီမြန်မာနိုင်ငံသားတွေတော်တော်များများနေထိုင်တဲ့အိန္ဒိယနာပြည်နယ်အိန္ဒိယနာပူလစ်မှာအစိုးရလက်ထောက်ရှိနေဆိုတဲ့အခါကျတော့ပေါ့လေဒီအိန္ဒိယနာပြည်နယ်မှာမြန်မာနိုင်ငံသားတွေအများဆုံးရင်ဆိုင်ရလေးရှိတဲ့အမှုတွေအကြောင်းအရင်ပြောပြပေးပါလား
ဟုတ်ကဲ့ပါကဲကျွန်မဒီဆိုရရှင်နေလက်ထောက်ဆိုရရှင်နေလောက်တာ3နှစ်ခွဲကျော်ပါပြီအဲ့မတိုင်ခင်တုန်းကတော့ကျွန်မကိုပိုင်ရှင်နေsolo practitioner အနေနဲ့9နှစ်လောက်လုပ်ခဲ့ပါတယ်ဆိုတော့ကိုပိုင်ရှင်နေလောက်တုန်းကပဲဖြစ်ဖြစ်ဒီဆိုရရှင်နေနည်းနည်းဆောင်ရွက်တဲ့အချိန်ပဲဖြစ်ဖြစ်အများစုပြမှုတွေကျမဒီမြန်မာနိုင်ငံလာတဲ့လူတွေတွေ့တာကတော့ driving under OVWI ဒါမှမဟုတ် DUI လို့ခေါ်ရဲ driving under the influence ပေါ့နော
်အရက်တော့မူးပြီးတော့ကားမောင်းတာပေါ့နော
်ဟုတ်ကဲ့အတိတ်ပဲတိကျဆိုလို့ရှိရင်တော့ဟုတ်ကဲ့အရက်တော့ပြီးတော့မူးရင်းနဲ့ကားမောင်းတယ်လို့အတိတ်ပဲဥပဒေကတော့အတိတ်ပဲပေါ်ပြရတယ်ဒါပေမဲ့ကျမတို့အနေနဲ့အများတန်းဟိုသူတို့ကနားလည်လွဲတာကတော့ဗာလဲဆိုတော့မူးတယ်ဆိုတဲ့အခါကျတော့ကျမတို့သူတို့ထင်တာကတော့မူးပြီးတော့ဘာမှမသွားနိုင်မလုံနိုင်အရင်မူးတယ်လို့ပဲသူတို့ကသတ်မှတ်တယ်ဒါပေမဲ့အစိုးရရဲ့အဲ့ဒီဥပဒေအောက်မှာမူးတယ်ဆိုတော့ဘယ်လိုသတ်မှတ်လဲဆိုတော့ဒီမူးမမူးခံစားရလားဆိုတဲ့အပေါ်မှာမဟုတ်ပဲね objectively ပေါ့နော်ခန္ဓာကိုယ်ထဲမှာအရက်ပမာဏကဘယ်လောက်ရှိသလဲခန္ဓာကိုယ်ထဲမှာအရက်ပမာဏရှိတယ်ဆိုလို့ရှိရင်ဆုံးဖြတ်ချက်ကိုထိခိုက်နိုင်တယ်ဆိုလို့ရှိရင်သူတို့ကမူးတယ်လို့သတ်မှတ်တယ်ဆိုတဲ့အခါကျတော့အဲ့ဒီပိုင်းတော်တော်များများကဒီဥပဒေကိုနားမလည်တဲ့အခါကျတော့ပေါ့နော်ဒီ WiFi ဆိုင်ရာတော်တော်များများရှင်းပြပေးရပါတယ
်ဒီမှာပေါ့လေအခုလိုအမှုဖြစ်ပြီဆိုရင်တရားရုံးမှာဟိုဘလို့အမှုရင်ဆိုင်ရလေးရှိပါလဲအမေရိကကဒီတရားရုံးစနစ်အကြောင်းလည်းပြပြပေးအောင်ခင်ဗ
ျဒီနိုင်ငံမှာ civil court ရှိတယ် criminal court ရှိတယ် juvenile court ရှိတယ် ဆိုတော့ court တရားရုံးအမျိုးမျိုးရှိတယ်ဆိုတဲ့အခါကျတော့သူတို့တရားရုံးရောက်ပြီဆိုတဲ့အခါကျတော့ဒီတရားရုံးကဥပဒေကျွန်းလွန်လို့ criminal အနေနဲ့ပြစ်မှုတင်လို့တရားရုံးရောက်တာလားဒါမှမဟုတ်ရှင် civil the body နဲ့ဥပမာအပြင်မိသားစု question မှုဆိုလို့ရှင် civil court နဲ့ပတ်သက်တယ်ဒါမှမဟုတ်ရှင်တယောက်နဲ့တယောက်တဘောမတူလို့တိုင်တာပေါ့နော်အဲ့ဒါမျိုးက civil court ဖြစ်တယ်ဒါကတော့ဒီဥပဒေကိုကျွလွန်တဲ့ဟာနဲ့မဆိုင်ဘူးနောက်တစ်ခုက juvenile court ဆိုတာကကလေးငယ်တွေအသက်16နှစ်မပြည့်သေးတဲ့ကလေးတွေတကယ်လို့ပြစ်မှုကျွလွန်တယ်ဆိုလို့ရှိရင်သူတို့မှာ court တက် juvenile court တက်ရှိတယ်ဆိုတော့ court ကအမျိုးမျိုးရှိတယ် အဲ့အမျိုးတွေနားမလည်တဲ့အခါကျတော့သူတို့ရဲ့တခါလေကြောက်ရှင် case ရှိတယ်ဆိုလို့ရှိရင်သူတို့ကဘယ် court လဲဘယ် court ကိုသွားရမှန်းတော့မသိဘူးနောက်တစ်ခုကျတော့ဒီသူတို့ကျွလွန်တဲ့ဟာကဥပဒေကျွလွန်တာလားဒါမှမဟုတ်ရှင် civil ပိုင်းကနေဒီတရားမှပိုင်းကနေကျွလွန်တဲ့ဟာမျိုးလားဆိုတဲ့ဟာမျိုးတွေသူတို့ကသိနားမလည်တတ်ကြဘူးဆိုတဲ့အခါကျတော့အာတော်တော်များများရှင်းပြပေးရပါတယ
်ခုနက DUI ပေါ့လေအရက်တောက်ပြီးတော့ဟိုမူးပြီးတော့ကားမောင်းတဲ့ကိစ္စပေါ့နော်ဆိုတော့အဲ့လိုကိစ္စတွေမှာလည်းပဲဥမာဟိုဘလို့ပုံစံမျိုးဘလို့အနေထားမျိုးတွေမှာအဖမ်းခံရလေရှိလဲ
ဘလို့ကနေစဖမ်းလဲဆိုတော့ဒီ traffic stop ကနေစပြီးတော့ဟို police officer တွေကအရင်ကြည့်တယ်လေဆိုတော့ police officer traffic တခုခုဥပဒေကကျွလွန်မှုရှိတယ်ဆိုလို့ရှိရင် traffic stop လုပ်လို့ရတယ်အဲ့ချိန်ကနေစပြီးတော့အရင်အနေရတာပဲဖြစ်ဖြစ်the English signs of intoxication ဆိုတာသူတို့ကရှိတယ်ဒီမူလမမူလဆိုတဲ့ဟာကိုအထောက်ထားပြတဲ့ဟာမျိုးပေါ့နော်ဥပမာဖြစ်သူတို့ကလမ်းလျှောက်လို့ရှိရင်ရင်းရင်းရံရံလျှောက်နေသလားမျက်စိတွေကနီးနေလားအဲ့လိုမျိုးတွေသူတို့ကကြည့်ပြီးတော့တကယ်လို့အရင်က intoxicate ဖြစ်တယ်ဆိုတာသူတို့ probable cause ရှိတယ်ဆိုလို့ရှိရင်အဲ့ရနေစပြီးတော့သူတို့ investigation စလုပ်ပါတယ်
တကယ်လို့ကားမောင်းနိုင်စွမ်းမရှိဘူးဆိုပြီးတော့ရဲကဆုံးဖြတ်ရင်ရောနောက်ဘာဆက်လုပ်ပါလဲ
တကယ်လို့အဲ့လိုမျိုးသူတို့ investigation လုပ်ပြီးတော့ရဲမူးနိုင်စွမ်းရှိတယ်ဆိုတော့သူတို့သတ်မှတ်ပြီးဆိုလို့ရှိရင်သူတို့ကိုရဲစခန်းထဲကိုခေါ်ပါတယ်ရဲစခန်းထဲကိုခေါ်ပြီးတော့ရဲစခန်းထဲမှာအသက်ရှူတဲ့အသက်ဟုတ်ကောမှုတ်တဲ့ဟာပေါ့နော် breathalyzer ဆိုတာရှိပါတယ်အဲ့ဒါကိုသူတို့ရဲ့procedure နဲ့ကိုက်ညီအောင်သူတို့ကမှုတ်ရတယ်တကယ်လို့မြန်မာနိုင်ငံကလာတဲ့လူတွေဒါမှမဟုတ်ရှင်းအင်္ဂလိပ်စကားနားမလည်တဲ့လူတွေအတွက်ဆိုလို့ရှင်းတော့သူတို့ကမမှုတ်ခင် implied consent ဆိုတာရှိတယ်ဒီ license မရခင် implied consent ကိုအများအားလက်မှတ်ထိုးထားရတဲ့ဟာပေါ့နော် implied consent ဆိုတာကတကယ်လို့ရဲကကျွန်တော်ကိုဖမ်းတယ်ဆိုလို့ရှင်းရင်ဥပမာအရက်မယုံသင်တာလို့ဖမ်းတယ်ဆိုလို့ရှင်းရင်ကျွန်တော်မှုတ်ဖို့တဘောတူပါတယ်ဆိုတဲ့ဟာက implied consent လို့ခေါ်တယ်ဒါပေမဲ့သူတို့ကအဲ့ဒါကိုမမှုတ်ခိုင်းခင်ရဲတွေကအဲ့ဒီဖမ်းတဲ့လူတွေကိုအရင်ပြောပြဖို့လိုအပ်ပါတယ်ဒီမှုတ်ဖို့ဟာကိုတဘောတူတလားဆိုအရင်ပြောဖို့လိုတယ်တကယ်လို့အဲ့ဒီလူတွေကတဘောမတူဘူးဆိုလို့ရှိရင် refusal အနေနဲ့သတ်မှတ်ပြီးတော့ license ကိုတစ်နှစ်ပြတ်ခံရတယ
်သူတွေထဲမှာ alcohol ပမာဏဘလောက်များလဲဆိုတာကိုသိဖို့အတွက်ဟိုပါဇက်နဲ့မှုတ်ခိုင်းပြီးတော့တိုင်းတာပေါ့လေဆိုတော့တကယ်လို့ကိုကဒါကိုညင်းပြီးတော့မမှုတ်ဘူးဆိုရင်ရောဘာဆက်ဖြစ်နိုင်ပါလဲ
သူတို့ကconsent လုပ်တယ်သဘောတူတယ်ဆိုလို့ရှိရင်မှုတ်ခိုင်းတယ်ပြဿနာတစ်ခုကဘာဖြစ်လာလဲဆိုတော့အင်္ဂလိပ်စကားမပြောနိုင်တဲ့လူတွေကကြတော့ consent ကိုမပေးနိုင်ဘူး inform consent မပေးနိုင်ဘူးအဲဒီခါကျတော့ရဲတွေကဘာလုပ်လဲဆိုတော့တရားသူကြီးစီကို warrant ယူရပါတယ်သွေးယူဖို့ပေါ့နော် blood draw လုပ်ဖို့ warrant ယူရပါတယ်ဆိုတော့အဲဒီခါကျတော့အဲဒီ warrant နဲ့ဆေးရုံက nurse ကသွေးကိုယူပြီးအဲဒီသွေးကိုသူတို့စစ်တယ်စတဲ့ခါကျတော့သွေးရပမာဏအဲ့ဒီမှာဘလောက်ပါလဲဆိုတော့အဖြေပေါ်လာတဲ့ခါကျတော့အဲ့ဒါကိုကိုက်ညီအောင်ပေါ့နော်အပြစ်ပြစ်မှုတင်ရတယ
်ဟိုခုနလိုအဖမ်းခံရတယ်နောက်တစ်ခုကတရားရုံးကနေကိုယ်မှာအပြစ်ရှိကြောင်းဆုံးဖြတ်လိုက်ပြီဆိုတာနဲ့ဟိုဘလို့ပုံစံမျိုးပြစ်မှုတွေကိုအစဉ်စဉ်ချမှတ်ပါလဲ
တရားရုံးကိုဒီအပြစ်တင်လိုက်ပြီဆိုတော့ねပထမဦးဆုံးသူတို့ရဲ့တရားရုံးကိုလာရဲ့အချက်လာရတဲ့အကြောင်းအရာကတော့ initial hearing လို့ခေါ်ပါတယ်ပနာမကျန်တာချက်ပေါ့နော်ဆိုတော့အဲ့ဒီအချိန်မှာသူတို့တရားသူကြီးကနေဒီလူကိုဗာပြစ်မှုတွေနဲ့သူ့ကိုဖြစ်တင်ထားတဲ့ဆိုတဲ့ဟာတွေကိုရှင်းပြတယ်ပြီးတော့ advisement of rights ဆိုတာလူတူတယောက်အနေနဲ့ဒီဖမ်းခံရပြီဆိုလို့ရှိရင် constitution အောက်မှာဗာရပိုင်ခွင့်တွေရှိတယ်လဲဆိုတာကိုရှင်းပြပါတယ်ပြီးလို့ရှိရင်သူတို့ရဲ့သက်ဆိုင်တဲ့ဥပမာ deadline တွေကဘယ်လိုဘယ်လိုရှိတယ်လဲရှင်းနေငှားနိုင်မလားအဲ့ဒါမျိုးတွေကိုဒီ initial hearing မှာတရားသူကြီးကမေးမြန်းပါတယ်ဆိုတော့အဲ့ဒီ advisement of rights ကိုရှင်းပြပြီးပေးပြီးလို့ရှိရင်ဒီတရားခဏ်ကနေပေါ့နော်နားလည်ကြောင်းလက်မှတ်ထိုးပေးရပါတယ်ဆိုတော့မြန်မာနိုင်ငံသားတွေအနေနဲ့ကအဲ့ဒီအချိန်မှလည်းပါတာပြန်တရားရုံးကနေခေါ်ပေးရတယ်သူတို့ advisement တွေကိုနားလည်အောင်လို့ဆိုတော့အဲ့ဒီ initial ပြီးပြီဆိုလို့ရှိရင်သူတို့တွေက pre-trial conference ဆိုပြီးတော့နောက်ထပ်ရှင်းနေငှားပြီးပြီလားဘယ်လိုအခြေအနေအခြေအနေရှိသလဲ case ကဘယ်လိုရှိနေသလဲဆိုတော့တရားရုံးရက်ချင်းပါတယ်ရချင်းပြတဲ့အခါကျတော့ဒီလူကတရားခဏ်ကတကယ်လို့ပြစ်မှုဝန်ခံခြင်းနဲ့ဆိုလို့ရှိရင်အဲ့ဒီချိန်မှာplea လို့ခေါ်ရဲ enter plea ပြစ်မှုဝန်ခံလို့ရတယ်ဒါမှမဟုတ်ရှိရင်သူ့မှာပြစ်မှုကို trial လုပ်ခြင်းနဲ့ဆိုလို့ရှိရင်ပြစ်မှုရင်ဆိုင်ခြင်းနဲ့ဆိုလို့ရှိရင်လည်းသူ့မှာ trial လုပ်ပိုင်ခွင့်ရှိပါတယ်ဆိုတော့ choice ကတော့တရားခဏ်မှာရှိတယ်
ူရာဆုံနေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်လှည့်ရောက်ပါပြီ။ဒေါက်ခင်မြတ်သက်တင်ပြပေးထားပါတယ်ရှင်။
မမင်းတွေလက်ထက်တဲ့ကရေရှားပါတဲ့နေရာတွေမှာစိုက်ပျိုးသီးနှံဖြစ်ထွန်းစေဖို့အတွက်ရည်ရွယ်ပြီးဆင်မြောင်းတာတမန်တွေကိုတိဆောက်ခဲ့တယ်လို့အခုဒီလဲတိဆောက်ကြစေပါအခုလိုတာတမန်တွေတိဆောက်မှုကြောင့်တဘာဝဝင်းကျင်ထိခိုက်ပျက်စီးနိုင်တာတွေကိုဒီတစ်ပတ်မှာပြောပြပေးမှာပါတကယ်တော့ရေကိုလိုအပ်တဲ့နေရာမှာလိုသလိုသုံးနိုင်မှုဆယ်ရီတာတမန်တွေတိဆောက်တာဖြစ်ပေမဲ့ထိခိုက်မှုတွေလည်းရှိနိုင်တယ်လို့အင်ဂျင်နီယာဘူမိပညာရှင်ဦးသိန်းပိုင်ကပြောပါတယ်
။ဆယ်မြောင်းတာတမန်တွေတိဆောက်ရတဲ့ရည်ရွယ်ချက်ကတော့ပထမဆုံးကတော့ဒီစိုက်ပျိုးရေးလုပ်ငန်းတွေအတွက်ရေတွင်းစိုက်ပျိုးမှုဒုတိယအနေနဲ့ရေအလျက်စစ်ထုတ်ယူဖို့တတိယအနေနဲ့ကတော့ဒီကျေးလက်နဲ့မြို့နေပြည်သူလူထုတွေအတွက်တောက်သုံးရေဖြန့်ဝေပေးဖို့နဲ့တချို့ရေကြီးရေလျံတဲ့နေရာတွေမှာဒီရေကြီးရေလျံမှုတွေကိုကာကွယ်ထိန်းသိမ်းဖို့ဆိုတဲ့ဒီတကယ်ကိုကောင်းမွန်တဲ့ရည်ရွယ်ချက်တွေနဲ့ဆယ်မြောင်းတာတမန်တွေကိုတိဆောက်ခဲ့တာပဲဒါပေမဲ့ဘယ်လိုလုပ်ငန်းမှမဆိုကောင်းကျိုးရှိလို့ဆိုးကျိုးတွေလည်းရှိတယ်ဆယ်မြောင်းတာတမန်တွေတိဆောက်တဲ့အတွက်ကြောင့်မလို့ဒီတဘာဝဝန်ကျင်ထိခိုက်မှုတွေအများကြီးရှိတယ
်တဘာဝဝန်ကျင်ကိုဘယ်လိုနည်းနဲ့ထိခိုက်စေတာပါလဲ
ဒီဆယ်မြောင်းတာတမန်တွေတိဆောက်လိုက်တဲ့ဆိုရင်ဒီကုန်းကတဘာဝပတ်ဝန်းကျင်တွေကကုန်းမြေတွေကနေပြီးတော့မှရေပြင်တွေအဖြစ်တဘာဝကြီးတစ်ခုလုံးကလုံးဝကျောင်းလဲသွားတယ်ဆယ်ဆောက်တယ်ဆိုတာဒီမြေချောင်းတွေကိုအဓိကပိတ်ပြီးတော့ဆောက်ရတာပေါ့လေအဲ့လိုပိတ်ပြီးရေလောင်လိုက်လို့ရှိရင်အဲ့ဒီရေလောင်ဧရိယာကြီးတစ်ခုလုံးကလည်းရေအောက်ကိုနစ်မြုပ်သွားတယ်အဲ့လိုနစ်မြုပ်သွားတယ်ဆိုရင်အရင်တုန်းကတက်တော်တွေရှိရင်လည်းဒီတက်တော်တွေကိုခုတ်ထွင်တဲ့အတွက်တက်တော်တွေကပြုံးပြီးသွားမယ်မခုတ်မထွင်နိုင်မဲ့ကြံခဲ့တဲ့ဖြစ်တဲ့တတော်တွေကလည်းရေအောက်ကိုမြုပ်သွားပြီးတော့မှရေတွေရဲ့ရေတွေကျတာတို့မှရေတွေပုတ်သွားလို့ဘာလို့တွေဖြစ်မယ်အဲ့ဒါတွေကနှစ်ကြာလာမှရေကောင်းတွေပြန်ဖြစ်နိုင်တယ်နောက်တစ်ခုကတော့ဆယ်တွေဆောက်လိုက်တဲ့အတွက်မြစ်တွေကငကူစီးနေတဲ့ရေစည်းရလာတွေရှိတယ်အဲ့ဒီရေစည်းရလာတွေကိုပိတ်လိုက်တဲ့အတွက်မြစ်အောက်ပိုင်းမှာဆိုလို့ရှိရင်ရေစည်းနှုံးတွေအနေပူးချမှုတွေအဲ့ဒါတွေအကုန်လုံးကကျောင်းလဲသွားတယ်နောက်ငကူတော့ကုန်းမြစ်တဘွားနေပြီးတော့မှရေတဘွားဖြစ်တော့ဒီနဲ့သက်ဆိုင်တဲ့ ecology တွေကလည်းအကုန်လုံးကြောင်းသွားတယ်။အရင်တုန်းကဒီတောတောင်ထဲမှာရှိတဲ့ဒီတားရက်လိပ်ဆန်တွေပါတယ်ရတယ်။ရေပြင်းကြီးဖြစ်သွားတဲ့အကြောင်းလို့သူတို့ရဲ့ကြက်မြေတွေကျောက်ဆုံးသွားတယ်။နောက်ရေထဲမှာဆိုလို့ရှိရင်လည်းအမှငါးမျိုးစိတ်တွေဆိုလို့ရှိရင်လည်းအများကြီးကြောင်းသွားနိုင်တယ
်။အပင်တွေသရဝါတွေနေထိုင်တဲ့သဘာဝဝန်းကျင်ရဲ့ဂေဟစနစ်ကိုသာထိခိုက်စေတာမဟုတ်ပါဘူး။ရေလွှမ်းသွားတဲ့ဒေသတွေမှာတခြားဆုံးရှုံးရတာတွေလည်းရှိနိုင်ပါတယ်။
ရည်လောင်လိုက်တဲ့အတွက်ကြောင့်မလို့ရေအောက်မှာရှိတဲ့တဘာဝတေရန်သတ္တတွေရှေးဟောင်းအမွေနှစ်တွေမှာဖျားအကြောင်းပြန်နေရှိရင်လည်းအဲ့ဒါတွေအားလုံးကလုံးဝဟိုမှာရေအောက်ထဲကိုနစ်မြုပ်သွားတယ်တချို့ area မှာဒီလိုမျိုးရှေးဟောင်းအမွေနှစ်တကယ်တဘာဝပန်ကျင်ဝင်နေနစ်မြုပ်သွားတဲ့တာရကတွေလည်းရှိတယ်ဗမာနိုင်ငံမှာလည်းတချို့နေရာတွေမှာလာမျိုးတွေပါသွားတဲ့ဟာမျိုးတွေရှိတာပေါ့လေ
ရေကာတာတွေမှာလှောင်တဲ့ရေဓုများရင်များသလောက်ဝင်းကျင်ကိုတက်ရောက်မှုကကြီးနိုင်ပါတယ်
ဒီတီဆောက်လိုက်ရဆိုတာဆယ်ရဲ့ပမာဏအကြီးအသေးပေါ်မူတည်ပြီးတော့မှရေလောင်လိုက်တဲ့အခါကျတော့ဆယ်တွေကအရန်ကြီးတယ်ဆိုလို့ရှိရင်ရေလောင်လိုက်တဲ့ဒုတွေကလည်းအရန်ကြီးလာတယ်အဲလိုရေဒုတွေအရန်ကြီးလာတဲ့အတွက်ကြောင့်မလို့အဲဒီရေဒုတွေရဲ့တက်ရောက်တဲ့ဖြီးအားတွေကလည်းဖြစ်လာတယ်တတိယတန်းမှာသွားပြီးတော့မှရေဒုတွေနဲ့ဖြီးထားသလိုဖြစ်တော့တဘာဝရဲ့တည်ငြိမ်မှုပေါ့လေ stability ကိုလည်းကြောင်းသွားတယ်အဲလို stability ကိုကြောင်းသွားတဲ့အတွက်ဆယ်ကြီးတွေစောက်တယ်ဆိုလို့ရှိရင်အချို့နေရာဒေသတွေမှာငလျင်အသေးစားလိုဟာတွေလည်းပဲဖြစ်နိုင်တဲ့သဘောရှိတယ်တကယ်လို့ဆယ်ကြီးတွေစောက်ပြီးတော့တဘာဝပြန်နေကြောင်းမိုးများလို့ပဲဖြစ်ဖြစ်ငလျင်လုံးပဲဖြစ်ဖြစ်ဆယ်တွေကျိုးသွားပြန်မယ်ဆိုလို့ရှိရင်အဲဒီဆယ်အောက်ပိုင်းမှာရှိတဲ့လူတွေရဲ့အသက်အိုးအိမ်စီးဆင်းနေရတယ်အများကြီးပဲတည်ကျပျက်စီးဆုံးဆုံးသွားနိုင်တယ
်ဒီဆယ်တွေတိဆောက်ဖို့အတွက်နေရာဖယ်ပေးလိုက်ရတဲ့ဒေသခံတွေအတွက်တာဝန်ရှိသူတွေကပြန်ပြီးမကြည့်ခင်ဒီဆယ်တွေကြောင့်ငိုဒေသခံတွေအတွက်ထိခိုက်နှစ်နာစေတာပါ
ဒီဆယ်ဆောက်လိုက်တဲ့အခါမှာရေဝဲဧရိယာမှာရှိနေတဲ့ရေလောင်မဲ့နေရာမှာဒီလုံးဝနေထိုင်ကြတဲ့ကြီးရွာတွေလူတွေစိုက်ပျိုးမြေတွေတက်မွေးကြောင်းလုပ်ငန်းတွေလည်းလုံးဝဆုံးရှုံးသွားတယ်သူတို့ရဲ့လူနေမှုစနစ်တွေကလည်းလုံးဝကျောင်းလွန်သွားတယ်အဲ့ဒါကိုတကယ်ဆယ်တီဆောက်တဲ့တာဝန်ရှိတဲ့လူတွေ အစိုးရတွေကနေပြီးတော့မှဒီလိုမျိုးဖြစ်သွားတဲ့လူတွေရဲ့ဆုံးရှုံးသွားတဲ့ဥပဒေနေရာတွေအတက်မွေးကြောင်းမှုလုပ်ငန်းတွေကိုတိတိကျကျစီမံပြီးတော့မှဒီလူတွေဘဝရည်ရွယ်ရှင်သန်နိုင်မှုအတွက်ဆက်လက်ပြီးတော့မှတာဝန်ယူပေးဖို့လိုတယ်ဆုံးဆုံးသွားတဲ့လယ်မြေတွေစိုက်ပျိုးမြေတွေအတွက်ဆိုလို့ရှိရင်လည်းဟိုရောကြီးပြေးဖို့လိုပါလို့တာဝန်တွေရှိတယ်
ဆဲတီဆောက်ပြီးရေပေးဝေတဲ့ဒေသတွေကစိုက်ပျိုးမြေတွေဟာဆေးရောက် area ဖြစ်လာပြီးကာလကြာလာရန်နဲ့အမျှမူလမြေအရေးသွေးပျောက်ဆုံးမဲ့အန္တရာယ်ရှိပါတယ
်ဆဲဆောက်ပြီးတော့ဒီစိုက်ပျိုးမြေတွေအတွက်ရေပေးတဲ့အခါမှာဒီစိုက်ပျိုးမြေတွေကဆေးရောက်စိုက်ပျိုးမြေတွေဖြစ်လာဆေးရောက်စိုက်ပျိုးမြေတွေကဒီရှိမှာကြာရင်ဘယ်လိုဖြစ်တယ်လဲဆိုတော့ဒီစားပေါက်တဲ့မြေတွေဖြစ်ပြီးတော့မှတဘာဝရဲ့မြေအရေးသွေးတွေကလုံးဝစဆင်းသွားတယ်နောက်ဆိုရင်အပင်ဆိုင်တယ်ဆိုလို့ရှိရင်ဓာမျောစာပို့ပြီးတော့တုံးဆွဲလာတယ်ဓာမျောစာပို့ပြီးတုံးဆွဲလာရင်ဒီဓာမျောစာတချို့ကမီကယ်တွေပါတော့အဲ့ဒီရဲ့ side effect တွေကိုလည်းဖြစ်တယ်ကဘာမှာဆိုလို့ရှိရင်ဒီ911လျှောက်မှာဆယ်တောက်ရေတွေကိုတုံးပြီးတော့မှစိုက်ပျိုးရေးတွေကိုမြများစွာလှုပ်လာတဲ့အကြောင်းမို့အဲ့ဒီရဲ့တဘာဝမြေအရေးသွေးတွေကကျဆင်းပြီးတော့မှဒီစားပေါက်မြေတွေဖြစ်သွားပြီးတော့မှအဲ့ဒါတွေအများကြီးပြန်လဲပြုပြင်ရတဲ့ဇိိတ်တွေကလည်းပုံမှုကုန်ကြသွားတယ်ဒီလိုမျိုးသက်သနာတွေအများကြီးရှိတဲ့ပြင်ဒီဆယ်ဆောက်လိုက်တဲ့အတွက်ကြောင့်မလို့တခြားဓွားပေါင်းရင်တိကျမှုတွေလည်းပဲအများကြီးရှိတယ်ပေါ့လေဒါတော့အနည်းနဲ့အများဒီဆယ်ဆောက်လိုက်တဲ့အတွက်ကြောင့်မလို့ဓွားပေါင်းကြုံတိကျတဲ့အဖြစ်တွေပေါ့လေ
အင်ဂျင်နီယာဘူမိပညာရှင်ဦးသိန်းပိုင်မှာနောက်တစ်ပတ်မှာတော့မြန်မာနိုင်ငံမှာတိဆောက်ထားတဲ့ဆယ်တွေအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်နော်
ပိပန်တဲ့နည်းပညာအစီအစဉ်ကိုနားဆင်ကြကြရတာပါ VOE တောက်ကြနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်စနေမနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ40 kHz 6153ညနဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင်
ဒီညသကောင်းရဲ့အချိန်နောက်ပိုင်းကဆက်လို့အမေရိကန်ဆိုးရဲ့လုပ်ငန်းတွေဆက်လက်လက်ပတ်နိုင်ရေးမနေ့နောက်ပိုင်းကအောက်လွတ်တော်မှာတည်ပြုခဲ့တဲ့ဗဏ္ဍာရေးအသုံးစရာဥပဒေမူကြမ်းကိုထက်လွတ်တော်မှာဒီကနေ့ဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။ထက်လွတ်တော်မှာဆွေးနွေးမှုတွေမစခင်မှာပဲဥပဒေကြမ်းကိုတည်ပြုရေးဒီမိုကရက်ကိုယ်စားလှယ်ရဲ့ထောက်ခံမှုလိုအပ်ကြောင်းလဲသမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ဒါပေမဲ့လည်းတက္ကသိုလ်ဒီမိုကရက်တစ်ဘက်ကတောင်းဆိုနေတဲ့လူမှုကြီးကြပ်ရေးအစီအစဉ်တွေကြောင့်အဆိုးရဲ့လုပ်ငန်းတွေရပ်ဆိုင်ထားမှာဖြစ်ကိုဥတည်နိုင်ကြောင်းလဲပြောဆိုခဲ့ပါတယ်။ကိုဝင်ဖြတ်ချမှုစန့်ချင်အသက်ရှင်သန်မှုကိုအားပေးတဲ့အနေနဲ့ဝါရှင်တန်မြို့တော်မှာကျင်းပမဲ့45ကြိမ်မြောက်နှစ်ပတ်လည်ကြီးတဲ့ပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရန့်မင်ငုံပြောကြားဖို့ရှိနေပါတယ်။ဒီကနေ့မှာပဲအင်ဖြူရောကနေဂျူရူဝါတစင်မင်ငုံပြောကြားမှာပါ။1989ခုနှစ်သမ္မတရော်နယ်ရီဂန်လက်ထက်ကတစ်ကြိမ်2003-2004ခုနှစ်တွေတုန်းကသမ္မတဂျော့ချ်ဒူဘုရှ်လက်ထက်ကမင်ငုံနေပြီးရင်သမ္မတထရန့်ဟာတတိယမြောက်မင်ငုံပြောကြားသူလည်းဖြစ်ပါတယ်။အမေရိကန်ထူးသမားမိုက်ပန်ဆာရှေ့လပိုင်းဒေသကိုဒီကနေ့ပဲခီးထွက်ခွာဖို့ရှိနေပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တရားဝင်အသိမှတ်ပြုဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြည်ညာရာကဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်အမေရိကန်ဆိုရရဲ့ထိတ်တန်းကောင်းဆောင်သူဒေသရင်းကိုတွားရောက်မှာပါ။လေးချာခီးစဉ်ဆက်မှာတော့အီဂျစ်နဲ့ဂျော်ဒန်နိုင်ငံတွေကိုတွားရောက်မှာဖြစ်ပြီးဒီနောက်မှာတော့ထူးသမားကအစ္စရေးကိုခီးဆက်မှာပါ။တကြောပြန်ဘရစ်ကတ်တွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတွေဆက်လက်ထွက်ခွာနေကြဆဲဖြစ်ကြောင်းအင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုစစ်ဆစ်ပြီးရှစ်သတင်းပတ်အင်္ဂါနေ့ကဆက်လို့မြန်မာနိုင်ငံကပြန်လည်လက်ခံရေးနှစ်နိုင်ငံကြားဒီသတင်းပတ်ထဲမှာပဲလက်မှတ်ရေးထိုးသဘောတူထားပေမဲ့ဆက်လက်ထွက်ပြေးနေတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ဒီရပိုင်းတွေအတွင်းမှာပဲလူတရာကျော်ထပ်မံရောက်ရှိလာကြောင်းပြောဆိုနေတာဖြစ်ပါတယ်။
တရင်တင်ချက်ကိုကိုအောင်လုံးပြောပြပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုရရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Panel ဖြစ်ပါတယ်။ကျွန်မရှားပေါင်းပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ View American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ19.25 32နဲ့လိုင်းလာမီတာ190တို့ကနေတရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ View မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.